Welcome to the Voice of America in Burmese.
မင်္ဂလာများကျမ်းမာသောတာရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းတူမီတာ1925/32နဲ့လိုင်းလမီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်စုမွန်နဲ့အတူတင်ပြပေးပါမယ်ရှင်ဗြိတိန်မှာလက်ရှိကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတရက်ကိုလူနှစ်သိန်းထိုးနှံပေးနေတာကနေဆက်ပြီးတော့တစ်ပတ်မှာလူနှစ်သန်းအထိထိုးနှံပေးနိုင်မှုစီစဉ်နေပါတယ်။ယောဂကုသနိုင်ခြင်းများသူတွေကို February လအလယ်လောက်မှာနောက်ဆုံးထားပြီးတော့ကာကွယ်ဆေးထိုးနိုင်မှုလိုအပ်တယ်လို့ဒီသတင်းပတ်ခဲကာကွယ်ဆေးထိုးနှံပေးတဲ့စင်တာကြီးတွေကိုဖွင့်လှစ်သွားမယ်လို့လည်းကျန်းမာရေးဝန်ကြီး Matt Hancock ကဒီကနေ့ပြောပါတယ်။COVID-19 ကာကွယ်ဆေးထိုးနှံမှုဆုံးဖြတ်ချက်ကအမျိုးသားရေးကျင့်ဝတ်နဲ့သက်ဆိုင်တယ်လို့ပုတ်ရဟန်မင်းကြီး Francis ကပြောပါတယ်။ဒါကမိမိကျန်းမာရေးအတွက်အပြင်အသက်နဲ့ပါအလဲအထလုပ်ရမယ့်ကိစ္စဖြစ်တယ်လို့တခြားသူတွေအသက်အန္တရာယ်နဲ့လည်းသက်ဆိုင်တယ်လို့ပိုယဟန်မင်းကြီးကအီတလီရုပ်သံကိုပြောတာပါ Vatican City မှာဒီသတင်းပတ်ထဲကာကွယ်ဆေးတွေဆက်ပြီးတော့ထုတ်နှံမှုပြင်ဆင်ထားပြီးပိုယဟန်မင်းကြီး Francis ကိုယ်တိုင်စီထုတ်ခံမှုစီရင်ပေးထားပြီးဖြစ်တယ်လို့လည်းသူကပြောပါတယ်Johns Hopkins Coronavirus သုတေသနစင်တာစီးရင်တွေအရအခုထိတစ်ကမ္ဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူ89သန်းကျော်ရှိပါတယ်အမေရိကန်နိုင်ငံမှာ COVID-19 ကူးစက်သူ22သန်းကျော်နဲ့ကူးစက်မှုနှုန်းအများဆုံးဖြစ်ပြီးအိန္ဒိယက10သန်းကျော်နဲ့ဘရာဇီးမှာ8သန်းကျော်ရောဂါကူးစက်ခံထားရပါတယ်ရှင်။ပြီးခဲ့တဲ့ပုဒ်တခုနေ့တုန်းကအမေရိကန်လွှတ်တော်အဆောက်အအုံနဲ့စီးနင်းဝင်ရောက်တဲ့သူတွေရဲ့ပါဝင်ခဲ့သူတွေကိုထပ်ပြီးတော့ဖမ်းဆီးလိုက်ပါတယ်။ဒီစုပူမှုအဓိကရုံးမှာပါဝင်ခဲ့တဲ့နောက်ဗာဂျီးနီးယားပြည်နယ် Republican လွှတ်တော်အမတ် Derek Evans လည်းသူရာထူးကနှုတ်ထွက်ကြောင်းစာတစ်ကြောင်းရေးသားပြီးတော့မနေ့တုန်းကပြည်နယ်အုပ်ချုပ်ရေးမှူးGen Justice ကိုပြဖို့ခဲ့ပါတယ်။ Evans ကလွတ်တော်အဆောက်အအုံတွေကိုဝင်ရောက်တဲ့အချိန်မှာ Facebook ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။သူ့ကိုတားမြစ်နေနေတဲ့ဝင်ရောက်မှုနဲ့လွတ်တော်ရဲ့တရားဥပဒေမဲ့ပြုမှုမှုတွေနဲ့တရားစွဲဆိုထားပြီးပြစ်မှုထင်ရှားရင်အစိုးရအကြမ်းတောင်မှထောင်ဒဏ်တစ်နှစ်ခွဲကျခံရမှာဖြစ်ပါတယ်။ဒါပြင်အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ရဲ့ယုံငင်းနဲ့အထီးဝင်ရောက်ခဲ့တဲ့ Arkansas ပြည်နယ် Little Rock က Richard Barnett ဆိုသူကိုလည်းတောက်ကြနေမနေ့ပိုင်းကဖမ်းဆီးလိုက်ပါတယ်။သူကတော့တားမြစ်နေနေတဲ့ဝင်ရောက်စုပူလှုပ်ရှားမှုလွတ်တော်တဲ့တရားဥပဒေမဲ့ပြုမှုမှုနဲ့ပြည်သူပိုင်ငွေကြေးပိုင်ဆိုင်မှုနဲ့စာရွက်စာတမ်းတွေကိုခိုးယူမှုနဲ့တရားစွဲဆိုထားပါတယ်။ဘာနဲ့မှအပြည့်ရှိကြောင်းထင်ရှားရင်သူဟာထောင်ဒဏ်တစ်နှစ်အထိကျခံရနိုင်ပါတယ်။အခုစုပူမှုနဲ့ပတ်သက်လို့သူတို့နှစ်ဦးကို Washington DC ပြည်ထောင်စုတရားရုံးမှာတရားစွဲဆိုထားပါတယ်။နောက်ထပ်ဒီအဓိကရုံးမှာပါဝင်ခဲ့သူတွေနဲ့ညမထွက်ရအမိန့်ချိုးဖောက်သူလူ40လောက်ကို DC ဒေသဆိုင်ရာတရားရုံးချုပ်မှာဆွဲချက်တင်ထားပါတယ်။American Congress လွတ်တော်ရေးကိုလူဦးကြီးဝင်ရောက်စီးနှင်းအောင်လှုံ့ဆော်ခဲ့တဲ့ဆိုရယ်ဆွဲချင်တဲ့သမ္မတ Donald Trump ကိုလွတ်တော်ကနေအရေးယူဖို့အရှိန်မြင့်လှုံ့ဆော်နေပါတယ်။သမ္မတကိုတရားစွဲဆိုမှုကိုတနင်္လာနေ့အစောဆုံးထားပြီးစတင်လှုံ့ဆော်မယ်လို့ American အောက်လွတ်တော် Democrat အမတ်တွေကစနေနေ့ကပြောဆိုခဲ့ပါတယ်။သမ္မတကိုတရားစွဲဆိုရေးဆွဲချက်တွေကိုအောက်လွတ်တော်အမတ်ပေါင်း180ကပူးတွဲအစုပြုတင်သွင်းမယ်လို့အဲ့ဒီဆွဲချက်တွေကိုပြင်ဆင်ရေးသားရမှာပါဝင်သူ California ပြည်နယ်အောက်လွတ်တော်အမတ် Ted Lieu ကပြောပါရယ်။အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့လှုပ်ဖော်ကိုင်ပဲအမတ်တွေကဇန်နဝါရီလ20ရက်နေ့မတိုင်ခင်သမ္မတကိုရာထူးကဖယ်ရှားဖို့လူလာနေရပါ။ဒါပေမဲ့လက်ရှိ Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ရဲ့ထောက်ခံမှုကိုတော့ရနိုင်ပွဲရမရှိပါဘူး။American ပြည်ထောင်စုဂျော်ဂျီယာပြည်နယ်အက်တလန်တာကထိပ်တန်းဖက်ဒရယ်အစိုးရရှင်းနေကိုအထက်လွှတ်တော်တကြောပြန်ရွေးကောက်ပွဲမတိုင်ခင်နှုတ်ထွက်ဖို့သမရအင်ဖြူရောကဖိအားပေးခဲ့တယ်လို့ The Wall Street Journal ကတင်းငွနေနေကရေးသားပါတယ်။ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတော့သမရထရမ့်ရဲ့တက်တည်အထောက်အထားမပါတဲ့ဆွဆွဲချက်တွေကိုစစ်ဆေးရမှာဖက်ဒရယ်အစိုးရရှင်းနေကလုံးတင်တဲ့လောက်မလုပ်ခဲ့ဘူးဆိုပြီးအင်ဖြူရောဘက်ကနှုတ်ထွက်ရေးဖိအားပေးခဲ့တာလို့သတင်းစာမှာရေးပါတယ်တမရာထရမ့်ခတ်အပ်ခဲ့တဲ့ဂျော်ဂျီယာမြောက်ပိုင်းခံအမေရိကန်တရားသူကြီး PG ယုတ်တည့်ရဲ့နှုတ်ထွက်ပြီးနောက်တည့်ရမှာပဲအက်တလန်တာတရားရေးဌာနကိုဦးဆောင်ဖို့ဖက်ဒရယ်အစိုးရရှိနေတဲ့သူခတ်အပ်ရေးအမေရိကန်တရားရေးဌာနကအင်္ဂါနေ့ကရွေးချယ်ရထားခဲ့ပါတယ်မကြသေးခင်ကတမရာထရမ့်နဲ့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးဌာနအတွင်းဝင်တို့တယ်လီဖုန်းဆက်သွယ်ပြောဆိုတဲ့အချိန်တမရာထရမ့်ကဂျိုးဘိုင်ဒန်ကိုရှုံ့နှိမ်ခဲ့တဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲရလဒ်ကိုပြန်ပြင်နိုင်ရေးလိုအပ်တဲ့နည်းအီအတွက်ရှာဖို့ပြည်နယ်အရာရှိတွေကိုပြောဆိုခဲ့ပြီးရှေ့နေဖက်နဲ့ပတ်သက်လို့ရည်ညွှန်းပြောဆိုသွားတာတွေ့ရတဲ့အတွက်ဖက်ရဲ့နှုတ်ထွက်ရေးကိုအများကအယုံစိုက်ခဲ့ပါတယ် သတင်းဌာနအတော်များများရခဲ့တဲ့မှတ်တမ်းတွေအရသမ္မတထရမ့်ကဖက်ရဲ့အမည်ကိုထုတ်ဖော်မပြောပေမဲ့တယ်လီဖုန်းဆက်တဲ့အချိန်ဂျော်ဂျီယာမှာထရမ့်ကိုမလူလားတဲ့ရှင်နေဆိုပြီးတော့အပြစ်တင်ပြောဆိုသွားတာတွေကိုတွေ့ရပါတယ်။ဒီကိစ္စနဲ့ရင်းနှီးသူတွေကိုကိုးကားထားတဲ့ The Wall Street Journal ရဲ့ရေးသားချက်အရသမ္မတထရမ့်ကြီးနဲ့လောက်တဲ့အထိမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆဲချက်ကိုအရေးယူလုပ်ကင်ခြင်းမရှိတာကြောင့်ဖက်ကိုနှုတ်ထွက်ဖို့အင်ဖြူတော်ညွှန်ကြားချက်ကိုတရားရေးဌာနထိတ်တန့်အရာရှိသူကအကြောင်းကြားခဲ့တယ်လို့ဖော်ပြထားပါတယ်။အင်ဖြူတော်ကဒီကိစ္စနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးဖို့ညှင်းဆိုထားတယ်လို့တရားရေးဌာနကလည်းရိုက်တာသတင်းဌာနရဲ့မေးမြန်းချက်ကိုတုံ့ပြန်ခြင်းမရှိပါဘူးရှင်။
American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင
်။ရှင်များချင်းကျမစုမော်မှာဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးပါမယ်။ဒီမိုကရေစီနိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်တို့ကြားတရားဝင်မဟုတ်သေးတဲ့နှစ်နိုင်ငံဆက်ဆံရေးကောင်းအောင်တည်ဆောက်နေချိန်မှာပဲအမေရိကန်အရာရှိတွေနဲ့ထိုင်ဝမ်တာဝန်ရှိသူတွေကြားဆက်ဆံခွင့်ကန့်သတ်ထားတာတွေကိုအမေရိကန်ဘက်ကဖြေလျှော့ပေးလိုက်ပါတယ်။ဒီပေါ်မှာထိုင်ဝမ်ဘက်ကကြိုးဆိုပေမဲ့လို့တရုတ်ကတော့အမျက်ထွက်စေနိုင်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အမေရိကန်နဲ့ထိုင်ဝမ်နဲ့နိုင်ငံသတ္တမန်တွေကြားအခြေစိုက်အဖွဲ့ဝင်တွေနဲ့တခြားအစိုးရတာဝန်ရှိသူတွေအပြန်အလှန်ဆက်ဆံမှုတွေကိုဆယ်စုနှစ်နဲ့ချီတင်းကျပ်ကန့်သတ်ခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကထိုင်ဝမ်ဟာယုံကြည်စိတ်ချရတဲ့မိတ်ဖက်နိုင်ငံဖြစ်တယ်လို့ရည်ညွှန်းပြောဆိုခဲ့ပြီးတော့အမေရိကန်အစိုးရပိုင်းအေဂျင်စီတွေအနေနဲ့အရင်တုန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထိုင်ဝမ်နဲ့ပတ်သက်ပြီးတော့ဆက်ဆံရေးအတွက်ထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုပြန်စင်းစားသုံးသပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဆယ်စုနှစ်နေတဲ့ချီပြီးတော့အမေရိကန်ထိတ်တန့်ကောင်းဆောင်တွေအမေရိကန်စစ်ဘက်ဆိုင်ရာအရာရှိကြီးတွေကိုထိုင်ဝမ်ကိုခီးသွားခွင့်ပိတ်ပင်ခဲ့တယ်လို့ထိုင်ဝမ်သမ္မတဒုသမ္မတနဲ့ထိုင်ဝမ်ကာကွယ်ရေးနိုင်ငံသားရေးဝန်ကြီးတွေကိုအမေရိကန်ပြည်ထောင်စုစီကိုလာရောက်ခွင့်ကိုလည်းတားမြစ်ထားတာပါ။အခုလိုမျိုးဆယ်စုနှစ်နဲ့ချီပြီးခွဲခြားဆက်ဆံခံရတာတွေကိုပယ်ဖျက်ပေးလိုက်တဲ့အတွက်နိုင်ငံသားဆက်ဆံရေးအတွက်တကယ်ကိုနေရူးပါပဲ။ရလာမယ့်ခွင့်ရေးတွေအတွက်လည်းဂူယူပါတယ်လို့အမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်ကိုယ်စားလှယ်ရုံးကတွစ်တာကပြည်ရေးသားပါတယ်။ဒီလိုရကမှန်ကန်တဲ့ခြေလှမ်းဖြစ်ပေမဲ့လို့ဒါကလုံးတဲ့တဲ့အချိန်ဖြစ်ရလားဆိုတာကိုတော့အကဲခတ်တွေဘက်ကမေးခွန်းထုတ်နေကြပါတယ်ရှင်။ပါကစ္စတန်နိုင်ငံတော်ဝန်လုံးမှာတော့ညာလုံးပေါက်လျှက်စစ်မှုအကြီးအကျယ်ပြတ်တောက်မှုကြီးဖြစ်ပွားခဲ့ပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာတော့နိုင်ငံရဲ့နေရာတချို့မှာလျှက်စစ်မှုပြန်ရပါတယ်။နိုင်ငံတော်ဝန်ကအစ္စလာမဘတ်မြို့တော်အပါအဝင်ကာချဲလိုအဓိကစီးပွားရေးမြို့ကြီးတော်တော်များများမှာနေထိုင်နေလူပေါင်းတန်း120ဟာနာယီတွေနဲ့ခြေပြီးတော့လျှက်စစ်မှုပြတ်တောက်တဲ့ဒဏ်ကိုခံခဲ့ရတာပါ။တနင်္ဂနွေနေ့မနက်အစောပိုင်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့စွမ်းရည်ဝင်ကြီးအိုမတ်ခန်ကစနေညကဖြစ်ပွားတဲ့ဒီလျက်စစ်ပြတ်တမှုဟာပါကစ္စတန်တောင်ပိုင်းမှာရှိတဲ့ကာတူးလျက်စစ်တားအပေးယုံကနှီးပညာဝိုင်းဆိုင်ရာမှားယွင်းချိုယွင်းမှုကြောင့်ဖြစ်တယ်လို့ပြောဆိုထားပါတယ်။နိုင်ငံတော်ဝန်ကဆက်သွယ်ထားတဲ့လျက်စစ်လမ်းကြောင်းစနစ်တွေမှာတစ်စက္ကန့်ပိုင်းလေးအထွန်းမှာပဲမှားယွင်းမှုဖြစ်လိုက်တာနဲ့ကာကွယ်ပေးနိုင်တဲ့လုံခြုံရေးစနစ်ကြောင့်ဓာတ်အပေးယုံအလုံးကိုအလိုတရောဖျက်ချလိုက်တာမို့အခုလိုမျိုးလျက်စစ်မှုပြတ်တမှုဖြစ်ခဲ့ရတာလို့လဲစွမ်းရည်ဝင်ကြီးကရှင်းလင်းပါတယ်။ဒီလျက်စစ်စွမ်းရည်ပြတ်တောက်မှုကြောင့်ပါကစ္စတန်တနိုင်ငံလုံးအင်တာနက်လိုင်းဆက်သွယ်မှုတွေကိုပါထိခိုက်ပြီးတော့အင်တာနက်လိုင်းဆက်သွယ်မှုပုံမှန်ထက်ကို62ရာခိုင်နှုန်းလောက်ပဲရပါတယ်လို့အင်တာနက်ဆက်သွယ်မှုစောင့်ကြည့်သူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံမှာအရင်တုန်းကလည်းဒီလိုပဲတနိုင်ငံလုံးအတိုင်းအတာနဲ့လျက်စစ်မှုပြတ်တောက်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့နိုင်ငံတော်ဝန်ဖြန့်ဖြူးပေးတဲ့စနစ်မကောင်းတာကြောင့်လို့ပြစ်တင်ဝေဖန်ခံရပါတယ်ရှင်။မင်းစနေနေ့နေ့လယ်ပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံဂျကာတာကနေထွက်ခွာပြီးရေထဲကိုပြတ်ကျသွားတဲ့ခီးတဲ့62ယောက်လိုက်ပါသွားတဲ့အင်ဒိုနီးရှားဆရီဝီဂျာရာလေဆောင်လိုင်းပေါ်ကနေပြီးတော့ရေပေါ်ဘောလုံးပေါ်လာတဲ့လူခန္ဓာကိုအပိုင်းစားတွေလေရင်ပြအပိုင်းစားပစ္စည်းတွေနဲ့အဝတ်အစားတွေကိုအင်ဒိုနီးရှားစစ်တပ်ရေငုပ်သမားတွေရှာဖွေဆက်ယူနေပါတယ်။ Boeing 737 အင်ဒိုနီးရှားလေယာဉ်ဟာစနေနေ့နေ့လယ်ပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနိုင်ငံတကာလေဆိပ်ကနေပြန်တန်းထွက်ခွာသွားပြီးတော့4မိနစ်အကြာလေးမှာရေထဲကိုဆိုင်စင်းပြီးပြတ်ကျသွားတာဖြစ်ပါတယ်အချက်ပြအမှတ်သားကိုစစ်တပ်ရေရင်ကတွေ့ရှိခဲ့ပြီးတော့တင်းလေရင်မျက်နှာပြင်အောက်23မီတာဝန်းကျင်လောက်မှာပြတ်ကျသွားတဲ့လေရင်ပိုင်းဆောက်ကို ရင်းငုံသမားတွေရှာဖွေတွေ့ရှိခဲ့ပါတယ်လို့အင်ဒိုနီးရှားစစ်ဦးစီးချုပ်ဖာဒီတန်ဂျန်တို့ကတနင်္ဂနွေနေ့မှာပြောပါတယ်သူတို့ဆက်သွယ်ကြခဲ့တဲ့ဒီအချက်ပြစစ်ကနေကတော့ပြက်ကျသွားတဲ့လေယာဉ်ကထွက်လာတဲ့အတန်းတိုင်းလားလေယာဉ်ချက်လက်မှတ်တမ်းကလားဆိုတာကိုတော့အတိအကျမသိကြသေးပါဘူးအင်ဒိုနီးရှားသမ္မတချုပ်ကိုဝီဒိုဒိုကတော့သူ့အနေနဲ့အလွန်အမင်းစိတ်ထိခါရပါကြောင်းနဲ့လေယာဉ်ပြက်ကျတဲ့ထဲပါသွားသူတွေပြန်ရှာဖွေတွေ့ရှိနိုင်မှုအင်ဒိုနီးရှားနိုင်ငံသားတွေအားလုံးအတူတကွဆုတောင်းပေးကြပါလို့မိသားရက်ခံထားပါတယ်ဒါပေမဲ့လို့ရဟတ်ယာဉ်တွေနဲ့ရောစစ်ရေးယာဉ်တွေပါပိုက်စိတ်တိုက်ရှာဖွေနေပေမဲ့အသက်ရှင်သူကြံ့ရင်နိုင်ချေမျောလင်းချက်ကတော့မရှိတော့ပါပဲ။ခရီးစဉ်နဲ့လေယာဉ်အမှုရန်ပါဝင်62ဦးလုံးဟာအင်ဒိုနီးရှားနိုင်ငံသားတွေဖြစ်ပြီးတော့အဲ့ဒီထဲမှာကလေးငယ်10ဦးပါပါတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။လေယာဉ်ပြတ်ကျရတာကတော့ဆိုးဝါးလာတဲ့ရာသီဥတုကြောင့်လား၊လေယာဉ်မောင်းကြောင့်လား၊ဒါမှမဟုတ်လေယာဉ်ချွေရင်းချက်ကြောင့်လားဆိုတဲ့ဖြစ်နိုင်ခြေတွေအများကြီးရှိပေမဲ့လို့အကြောင်းရင်းကိုပြောနိုင်မို့တော့စောသေးတယ်လို့ဂျာကာတာအခြေစိုက်လေကြောင်းဆိုင်ရာသုံးသက်သူဂျယ်ရီကပြောဆိုထားပါတယ်။လေယာဉ်အချက်လက်သိမ်းထားတဲ့မှတ်တမ်း Black Box ကိုရှာဖွေတွေ့ရှိရင်တော့အကြောင်းရင်းကိုသိနိုင်မယ်လို့လည်းပြောပါတယ်ရှင်ပြခဲ့တဲ့သတင်းပတ်တုန်းကဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားသူတွေနဲ့ထောက်ခံသူတွေပါဝင်စုစုပေါင်း55ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုဗြိတိန်နိုင်ငံ၊ဩစတြေးလျနိုင်ငံ၊ကနေဒါနိုင်ငံတို့အနေနဲ့အလွန်အမင်းစိုးရိမ်မှာကြောင့်နိုင်ငံ၄နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။တရုတ်ပြည်မကြီးကချမှတ်ပြီးတော့ဟောင်ကောင်မှာအစ်စ်ပြထန်းထားတဲ့ဟောင်ကောင်လုံခြုံရေးဆိုင်ရာဥပဒေအရအတိုက်ခံနေပေါ်နှိမ်ညင်းမှုတွေထဲမှာလွန်ခဲ့တဲ့6လကနေစလို့ဒါကတော့အကြီးမားဆုံးလူအစုလိုက်ပြုံလိုက်ဖမ်းဆီးမှုဖြစ်ပါတယ်ဒါကဟောင်ကောင်လုံခြုံရေးဆိုင်ရာဥပဒေကိုအသုံးချပြီးတော့မတူညီတဲ့နိုင်ငံရေးအမြင်သုံးသပ်သူတွေကိုနှိပ်ကွပ်တဲ့လုပ်ရဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး၄ဦးရဲ့ပူးတဲ့ကြေညာချက်ထဲဖော်ပြပါတယ်။ဟောင်ကောင်လူလူအနေနဲ့မတရားသဖြင့်ဖမ်းဆီးအရေးယူခံရတာတွေကိုစိုးရိမ်မှုကင်းစေမဲ့ဥပဒေကြောင့်အရာလွတ်လပ်ခွင့်အာမခံချက်တွေကိုဟောင်ကောင်နဲ့တရုတ်အာဏာပိုင်တွေအနေနဲ့လေးစားသင့်ပါတယ်လို့လည်းနိုင်ငံသားရေးဝန်ကြီးတွေကတိုက်တွန်းထားပါတယ်ရှင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2021ခုနှစ် January 10ရက်တနင်္ဂနွေနေ့ညရဲ့နောက်ဆုံးရသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့အတူ VOA မြန်မာပိုင်းဌာနမှူးရဲ့ဂျပန်အစိုးရအထူးကိုယ်စားလှယ်နဲ့ဆက်သွယ်မေးမြန်းခန်းကိုလည်းဆက်တိုက်နားဆင်ရဖို့ရှိပါတယ်ရှင
်ဖိုင်ဇာကထုတ်တဲ့ COVID-19 ကာကွယ်ဆေးဟာဗြိတိန်နဲ့တောင်အာဖရိကနိုင်ငံမှာဖြစ်နေတဲ့ကူးစက်မြန်ကိုရိုနာဗိုင်းရပ်စ်မျိုးကွဲတဲ့နှမျိုးထဲမှာတွေ့ရတဲ့သဏ္ဍာန်ပြောင်းလဲမှုကိုကာကွယ်ပေးနိုင်တယ်လို့လေလာတွေ့ရှိချက်အစ်စ်ကပြောပါရယ်ဒီဗိုင်းရပ်စ်မျိုးကွဲတစ်တွေကိုအခုခါတခြားနိုင်ငံတွေမှာလည်းတွေ့လာနေရပြီးကမ္ဘာတစ်ဝန်းမှာစိုးရိမ်မှုတွေလည်းဖြစ်ပေါ်နေပါရယ်အပြီးသတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာဗြိတိန်နဲ့တောင်အာဖရိကတွေ့ရှိတဲ့ဗိုင်းရပ်စ်မျိုးကွဲတစ်တွေရဲ့ကူးစက်နိုင်စွာတိုးလာနေတဲ့ပုံမှာစိုးရိမ်မှုတွေကြောင့်ဗိုင်းရပ်စ်ချင်းချုပ်ဖို့အတွက်လူတွေကိုအိမ်ထဲမှာပဲနေကြဖို့နောက်ထပ်ကန့်သတ်မှုတွေချမှတ်လာနေပါရယ်တောင်အာဖရိကနဲ့ဗြိတိန်ကဗိုင်းရပ်စ်မျိုးကွဲတွေဟာမတူပေမဲ့ N501Y ဆိုတဲ့သဏ္ဍာန်ပြောင်းလဲမှုတော့တူတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဒါကဗိုင်းရပ်စ်ရဲ့မျက်နှာပြင်ပေါ်ကပရိုတိန်းတစ်ခုမှအနည်းငယ်ပြောင်းလဲမှုဖြစ်ပြီးတော့အဲ့ဒီအချက်ကြောင့်အလွန်ကိုလွယ်လွယ်ကူကူကူးစက်စေတာဖြစ်တယ်လို့လည်းယုံကြည်နေကြပါတယ်။ဒါပေမဲ့ကမ္ဘာတစ်ဝန်းမှာဖြန့်ဝေလိုက်တဲ့ကာကွယ်ဆေးအများစုကအဲ့ဒီပရိုတိန်းကိုတီးပြီးတော့တိုက်ဖြတ်နိုင်အောင်လုပ်ထားတာဖြစ်တယ်လို့ပြောပါတယ်။ Pfizer ဆေးကုမ္ပဏီနဲ့ American နိုင်ငံTexas ပြည်နယ် Galveston မြို့မှာရှိတဲ့ Texas တက္ကသိုလ်ဆေးပညာဌာနကသုတေသီတွေဟာသဏ္ဍာန်ပြောင်းလဲမှုတွေကကာကွယ်ဆေးရဲ့အစွမ်းကိုထိခိုက်မှုတွေရှိမလားဆိုတာကိုစမ်းသပ်ခဲ့ကြပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီတွေကကာကွယ်ဆေးထိုးထားတဲ့လူအယောက်20ရဲ့သွေးနမူနာတွေကိုယူပြီးစမ်းသပ်ခဲ့ကြတာမှာတော့ဒီလူတွေရဲ့ကိုယ်ခံအားကဗိုင်းရပ်ကိုအောင်မြင်ကာကွယ်နိုင်တယ်ဆိုတာတွေးရှိခဲ့ရတယ်လို့သုတေသီတွေကသူတို့ရဲ့ Internet Online မှာဖော်ပြထားပါတယ်။ဒါပေမဲ့ဝါဝိတ်တက္ကသိုလ်ကစစ်ပညာဌာနပါမောက္ခလော်ရန့်ဂျိုင်းကတော့လေးလာတွေးရှိချက်တွေကအလားအလာကောင်းပေမဲ့ဒါကကနဦးတွေးရှိချက်တွေဖြစ်ပြီးတော့နောက်ထပ်စမ်းစစ်သုံးသပ်မှုတွေမလုပ်ရသေးဘူးလို့ပြောပါရယ်။ဗိုင်းရပ်စ်ဟာလူတစ်ယောက်ကနေတစ်ယောက်ကိုကူးစက်သွားချိန်မှာအမြဲလိုလိုအနည်းငယ်ပြောင်းလဲသွားတာဖြစ်ပါရယ်။ဗြိတိန်မှာတွေးရှိရတဲ့မျိုးကွဲတွေကကာကွယ်ဆေးရထိရောက်တဲ့အစွမ်းကိုခံနိုင်တဲ့ပုံမရှိဘူးလို့ဗြိတိန်သိပ္ပံပညာရှင်တွေကပြောပါရယ်။ဒါနဲ့ပတ်သက်ပြီးလော်ရန့်ဂျိုင်းပြောတာကတော့
We still think that that will beable to be blocked
ဒီဗိုင်းရပ်စ်မျိုးကွဲတစ်တွေကိုကာကွယ်ဆေးနဲ့တားဆီးနိုင်တယ်လို့ကျွန်တော်တို့ကယုံကြည်နေစေဖြစ်ပါတယ်။ဒါနဲ့လည်းဒီလေးလာတွေ့ရှိချက်ကဒါကိုသက်သေပြဖို့အတွက်ရှေ့ကိုတက်တမ်းမဲ့ဒီကတိတစ်ခုလာဖြစ်ပါတယ်။အခုကျွန်တော်တို့မလိုရအောင်လဲဆိုတော့အဲ့ဒီဗိုင်းရပ်စ်မျိုးကွဲတစ်တွေကိုဆက်ခံထားတဲ့လူတူးချင်းစီရဲ့ကိုခံအားတုံ့ပြန်မှုကိုလေ့လာပြီးတော့ဒီကိုခံအားတုံ့ပြန်မှုနဲ့ကာကွယ်ဆေးတွေနဲ့တူကြလားဆိုတာကိုတည်ပြရမှာဖြစ်ပါတယ်။
ဒါပေမဲ့တောင်အာဖရိကမှာတွေ့ရှိတဲ့ဗိုင်းရပ်စ်ရဲ့သဏ္ဍန်ပြောင်းလဲမှုကပိုပြီးတော့စိုးရိမ်စရာကောင်းတယ်လို့ Reading Tech သူကတွဲမဲ့ပါမောက္ခဒေါက်တာ Simon Clark ကတော့ဆိုပါတယ
် There are similarities that it has to the variant that's been found
တောင်အာဖရိကမှာတွေ့ရတဲ့ဗိုင်းရပ်စ်မျိုးကတည်းကတူတဲ့အချက်တွေရှိလို့သိစောကကွဲပြားနေတာတွေလည်းရှိပါတယ်ကန်မှာတွေ့တဲ့ virus မျိုးကွဲနဲ့တောင်အာဖရိကမှာတွေ့တဲ့ virus မျိုးကွဲကပိုပြီးတော့ကူးစက်မြန်မာတယ်ဒါပေမဲ့လို့ virus ရဲ့မျိုးဗီဇမှာတော့အတော်လေးကိုပြောင်းလဲသွားတာကိုကျွန်တော်တို့တွေ့ရပါတယ
်ပရိမာတွေ့ရှိရတဲ့ virus မျိုးကွဲကိုအခုခါမှာ American အပါဝင်တခြားနိုင်ငံတွေမှာလည်းတွေ့လာနေရပါတယ်ကာကွယ်ဆေးတွေက virus ရဲ့ protein စိတ်ပိုင်းမျိုးစုံကိုသိအောင်လုပ်ထားတဲ့အတွက်သဏ္ဍာန်တစ်ခုပြောင်းလဲယုံနေတော့ဘာမှမဖြစ်နိုင်ဘူးလို့ Yang ကပြောပါတယ်ဒါပေမဲ့တောင်အာဖရိကမှာတွေ့ရတဲ့ virus မျိုးကွဲသစ်နဲ့ပတ်သက်ပြီးတော့သိပ္ပံပညာရှင်တွေကပို့ပြီးတော့စိုးရိမ်နေကြတယ်ဆိုတာကိုရန်ကလည်းထောက်ခံလိုက်ပါတယ
် The South African variant is a bit more worrying because it has more changes in the spike
တောင်အာဖရိကမှာတွေ့ရတဲ့ virus မျိုးကွဲကပို့ပြီးတော့စိုးရိမ်စရာကောင်းပါတယ်ဘာလို့လဲဆိုတော့သူ့မှာကအပြောင်းလဲတွေပုံများပါတယ်အဲ့မှာစိုးရိမ်စရာနောက်ထပ်ထပ်ပြီးတော့အပြောင်းလဲအနည်းငယ်ထပ်ဖြစ်လိုက်မှဆိုရင်တောင်အာဖရိကမှာတွေ့ရတဲ့ virus မျိုးကွဲနဲ့ပတ်သက်ပြီးတော့လက်ရှိရှိနေတဲ့ကာကွယ်ဆေးရဲ့စတဲ့ထိရောက်မှုကကြာဆင်းသွားမှာဖြစ်ပါတယ်။ကာကွယ်ဆေးကအတိုင်းအတာတစ်ခုထိဆက်ပြီးတော့ကာကွယ်နိုင်အောင်မယ်လို့တော့ထင်ပေမဲ့ဗြိတိန်ကမျိုးကွဲလောက်တော့ထိရောက်မှုရှိတော့မှာမဟုတ်ပါဘူး
။အခုထုတ်လုပ်ထားတဲ့ကာကွယ်ဆေးဟာနောက်ထပ်ဖြစ်လာနိုင်ရည်ရှိတဲ့ virus မျိုးကွဲ15မျိုးလောက်အထိကိုကာကွယ်ပေးနိုင်တဲ့ပုံတွေ့ရတယ်လို့ Pfizer ရဲ့တွေ့ရှိချက်တွေမှာဖော်ပြထားပါတယ်။ဒါပေမဲ့ဒီထဲမှာတောင်အာဖရိကမှာတွေ့ရှိရတဲ့ virus မျိုးကွဲတော့မပါဘူးလို့ဆိုပါတယ်။ဒါကြောင့်ငဘာတဝမ်းသိပ္ပံပညာရှင်တွေဟာအခုလက်ရှိထုတ်လုပ်ထားတဲ့ကာကွယ်ဆေးအမျိုးမျိုးကိုအသုံးပြုပြီးတော့ဒီထဲကဘယ်ကာကွယ်ဆေးကတောင်အာဖရိကတိုက်ကမျိုးကွဲကိုကာကွယ်ပေးနိုင်မလဲဆိုတာကိုစမ်းသပ်နေကြပါတယ်ခင်ဗျာကျွန်တော်ရန်တိုင်းပ
ါဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ကဗေးကာလမှာထိုင်းမြန်မာနယ်စပ်မှာတရားမဝင်ခိုးဝင်မှုတွေနဲ့လူကုန်ကူးမှုတွေများလာတာကြောင့်ထိုင်းရဲကျုံနဲ့အစ်စ်မြင့်အရာရှိတွေဟာထိုင်းမြန်မာနယ်စပ်တက်ခိုင်နယ်ကိုဇန်နဝါရီလ9ရက်နေ့ကလာရောက်ဆစ်ဆီးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ထိုင်းမြန်မာနယ်စပ်တက်ခိုင်မဲဆောက်မြို့နယ်အတွင်းတရားမဝင်လူမောင်ခိုးလုပ်ငန်းတွေနဲ့ခိုးဝင်နေတဲ့မြန်မာနိုင်ငံသားအများအပြားတားဆီးနိုင်ဖို့အတွက်ထိုင်းရဲကျုံအသည့်မစ္စတာစူဝတ်ကနိုင်ငံတော်လုံခြုံရေးအစိုးရအရာရှိတွေနဲ့လာရောက်ဆက်ဆီးခဲ့တာပါ။ထိုင်းမြန်မာနယ်စပ်နှစ်နိုင်ငံမြောက်ပြည်မဲဆောက်ကိုခြားထားတဲ့တောင်ရင်းမြစ်ကမ်းတစ်လျှောက်ကနယ်စပ်ဖြတ်တော်ရေးဂိတ်တွေကိုပိတ်ထားပေမဲ့လက်ရှိအခြေအနေမှာမြစ်ကိုဖြတ်ပြီးဝင်ရောက်လာနေတဲ့တရားမဝင်မြန်မာနဲ့ထိုင်းနိုင်ငံသားတွေရှိနေတာဖြစ်လို့နယ်စပ်ပြင်မှာလုံခြုံရေးစနစ်တွေကိုပုံပုံလုံဆောင်ပြီး CCTV တွေကိုပုံပုံတပ်ဆင်ဖို့နဲ့ကင်းလက်တပ်ဖွဲ့တွေကိုတိုးမြင့်ခြားထားဖို့ကိုလည်းရဲချုပ်ကညွှန်ကြားသွားခဲ့ပါတယ်။ရဲချုပ်ကတော့တူလာရောက်စစ်ဆေးတဲ့ကိစ္စနဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ်
။ဒါကြတာနဲ့ကတည်းကခဏလေးတော့ပြန်ဆုံးပြေးတဲ့အခါလာဆုံးကစားတယ်။အခုလည်းလည်းရည်ရဲဆေးဖို့ပုံလို့ကျန်တဲ့ကြီးကတော့ဆက်တော့တာ
အခုလိုစစ်ဆေးတာကတော့ထိုင်းမြန်မာနယ်စပ်မှာဖြစ်ပေါ်နေတဲ့တရားမဝင်ဝင်ရောက်လာနေတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေရဲ့ကိစ္စတွေအပြင်လူမောင်ခိုမှုလူပုံကူးမှုကိစ္စတွေကိုတက်ခိုင်မှာရှိတဲ့နယ်မြေအာဏာပိုင်တွေလာဝကတွေနဲ့လာရောက်ဆွေးနွေးပြီးသူတို့ရဲ့အကြံပြုချက်တွေကိုလာရောက်ရယူတာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒါအပြင်လူပုံကူးမှုတွေကိုအချိန်မီတားဆီးနိုင်ဖို့အတွက်မေရမမြို့နယ်အတွင်းမှာတော့လူမောင်ခိုသမားတွေရှိနိုင်တဲ့နေရာတွေကိုစကင်ဖတ်ရှာဖွေဖော်ထုတ်နိုင်ဖို့နယ်မြေခံတွေရဲ့အကြံပြုချက်တွေကိုလည်းလက်ခံဆွေးနွေးသွားခဲ့ပါတယ်။ဗန်ကောက်မြို့ထွန်မောင်းမြို့နယ်တွေမှာတရားမဝင်ခိုးဝင်လာတဲ့ရိုဟင်ဂျာတွေလူကုန်ကူးတဲ့ပွဲစားတွေကိုဖမ်းမိပြီးတဲ့နောက်သူတို့ရဲ့လာရလမ်းဖြစ်တဲ့တပ်ခိုင်နယ်ကမဲဆောက်နဲ့မေရမမြို့နယ်တွေကိုထိုင်းရနာပိုင်တွေကလုံခြုံရေးနဲ့သွာလာမှုတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးလာတာပါ။အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကဘာတဝမ်းကလူကုန်မှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ချဲ့ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံးအစ်စ်နိုင်ငံစီးရဲမှာထည့်သွင်းဖော်ပြခဲ့တာပါ။မြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခိုမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တီယာတူစောင့်ကြည့်အစ်စ်နဲ့မှာထည့်သွင်းထားဆဲဖြစ်ပါတယ်။ဂျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်လာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင်။လာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရခိုင်မှာဘလို့အစိုးရအဖွဲ့မျိုးပေါ်ပေါက်လာနိုင်မလဲ NLD ဘာလို့တင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
ANB ရခိုင်မျိုးသားပါတီဟာရခိုင်ပြည်နယ်ကရခိုင်မျိုးနွယ်စုဝင်တိုင်းသားပါတီတွေနဲ့တွဲဆုံဆွေးနွေးမှုတစ်ခုလုပ်ခဲ့ပါတယ်။တွဲဆုံမှုအပြီးနောက်ပိုင်းရခိုင်မျိုးသားပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကသူတို့ရခိုင်မျိုးသားပါတီအနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုဦးဆောင်ဖွဲ့စည်းခြင်းနဲ့ဆန္ဒရှိတဲ့အကြောင်းသတင်းမီဒီယာတွေကိုပြောဆိုပါတယ်။အခြားတစ်ဖက်မှာတော့ယူကော့ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့အနိုင်ရပြီးအစိုးရဖွဲ့ခွင့်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းအမျိုးသားပြန်လည်စစ်မြတ်ရေးကိုအခြေခံတဲ့အမျိုးသားညီညွတ်ရေးနိုင်ငံသစ်တရက်ကိုပုံဖော်ဖို့ဆိုတဲ့ရည်ရွယ်ချက်ရှိတဲ့အကြောင်းအဲဒါကြောင့်တိုင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းတာတွေလုပ်မယ်လို့ပြောဆိုထားပြီးလက်တွေ့မှာလည်းတွေ့ဆုံမှုတွေလုပ်လာတာတွေ့ရပါတယ်။ခုဆိုရင်ဒုတိယကြိမ်လွှတ်တော်စည်းဝေးရဲ့သက်တမ်းတွေကုန်ဆုံးတော့မှာဖြစ်ပြီးလာမယ့်ဖေဖော်ဝါရီ၁ရက်နေ့ဆိုရင်တတိယကြိမ်လွှတ်တော်သက်တမ်းတွေစတင်တော့မှာဖြစ်ပါတယ်။ဒီပြန်နဲ့တည်းပြည်တော်စုအစ်စ်မာရောတိုင်းနဲ့ပြည်နယ်အစ်စ်မာပါအစိုးရအဖွဲ့အစ်တွေပေါ်ပေါက်လာတော့မှာပါရခိုင်ပြည်နယ်မှာရခိုင်မျိုးသားပါတီမျှော်မှန်းတယ်လို့သူတို့ပါတီဥဆောင်ပြီးအစိုးရဖွဲ့နိုင်မှာလားဘလို့အစိုးရအဖွဲ့မျိုးပေါ်ပေါက်လာနိုင်မလဲဆိုတာကစိတ်ဝင်စားဖို့ကောင်းပါတယ
်ရှင်းမှာကျင်းပပြီးခဲ့ပြီဖြစ်တဲ့ရွေးကောက်ပွဲနှစ်ကြိမ်လုံးကိုပြန်ကြည့်လိုက်ရင်ရခိုင်မျိုးသားတွေရဲ့ပါတီတွေဟာပြည်နယ်လွှတ်တော်အတွက်နှစ်ကြိမ်စလုံးမှာနေရာအများစုအနိုင်ရခဲ့တာတွေ့နိုင်ပါတယ်2010ပြည့်ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်လွှတ်တော်နေရာ34နေရာချင်းတိုင်းသားရေးရာဝင်ကြီးတနေရာစုစုပေါင်း35နေရာရှိတဲ့အနေနဲ့ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်တိုင်းသားများတိုးတက်ရေးပါတီ RNDP ဟာပြည်နယ်အဆင့်အတွက် 18 နေရာအနိုင်ရခဲ့ပါတယ်။ဒါဟာရွေးကောက်ခံနေရာထက်ဝက်ကျော်ကိုအနိုင်ရတာလည်းဖြစ်ပြီးပြည်ခိုင်ပြိုးပါတီကတော့14နေရာပဲအနိုင်ရပါတယ်။ဒါပေမဲ့ရခိုင်တိုင်းသားပါတီဘလောက်ပဲအနိုင်ရရနောက်ထပ် 25 ရာခိုင်နှုန်းနဲ့ညီမျှတဲ့တက်မတော်သားကိုစလေ12ယောက်ပေါင်းထည့်လိုက်တဲ့အခြေအနေအရရော2008ဖွဲ့စည်းပုံအခြေခံဥပဒေအရပါပြည်နယ်ဝင်ကြီးချုပ်ကိုတမနာကတိုက်ရိုက်ခန့်အပ်တဲ့အတွက်စစ်ဘိုလ်ချုပ်ဟောင်းတရဝင်ကြီးချုပ်ဖြစ်လာပြီးရခိုင်တိုင်းသားများတိုးတက်ရေးပါတီအနေနဲ့အစိုးရဖွဲ့ခွင့်မရရှိခဲ့ပါဘူး2015အထွေထွေရွေးကောက်ပွဲမှာတော့ရခိုင်ပါတီနှစ်ခုပေါင်းစည်းထားတဲ့ရခိုင်မျိုးသားပါတီ ANP ဟာ2010ပြည်နှစ်ထက်တောင်ပိုပြီးအနိုင်ရလာပါတယ်ပြည်နယ်လွှတ်တော်အတွက်35နေရာမှာ22နေရာအထိ62ရာခိုင်နှုန်းကျော်အနိုင်ရပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကပြည်ထောင်စုအဆင့်သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလည်း ANP ကိုအစိုးရဖွဲ့ခွင့်မပေးခဲ့ပါဘူး။ NLD ခေါင်းဆောင်တယောက်ဖြစ်တဲ့ဦးညီပူကိုဝင်ကြီးချုပ်ခန့်ပြီး ANP အမတ်တချို့ကိုဝင်ကြီးနေရာတချို့ပေးခဲ့တာတွေ့ရပါတယ
်။အရင်စစ်ဘိုလ်ချုပ်ဟောင်းနေရဲ့ပြည်ခံပြိုးပါတီကသက်ဆိုင်ရာပြည်နယ်မှာနေရာအများစုအနိုင်ရတဲ့ရခိုင်ပါတီတခုကိုဝန်ကြီးချုပ်နေရာမပေးအစိုးရဖွဲ့ခွင့်မပေးတာသိပ်မထူးဆန်းပေမဲ့ကိုယ်တိုင်ကဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်တိုင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ထက်ပိုတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တောင်ပေးမယ်လို့ဆိုထားတဲ့ NLD ပါတီအနေနဲ့ရခိုင်ပါတီတခုကိုအစိုးရဖွဲ့ခွင့်မပေးုံမက ညှိနှိုင်းတာလေးတော့မလုပ်ခဲ့တာကတော့ထူးဆန်းတယ်လို့ဖြစ်ခဲ့ပါတယ်။ဒီနေရာမှာ2016ခုနှစ်ကနှစ်ပေါင်း50ကျော်အတွင်းပထမဦးဆုံးအချိန်အရက်သားအစိုးရအာဏာရလာတဲ့အချိန်နေရခိုင်ပြည်နယ်အပါဝင်ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်၄နေရာလောက်ကိုတပ်မတော်ဘက်ကရယူဖို့တောင်းဆိုနေတဲ့အချိန်နေပြဿနာကြီးတွေများနေတဲ့ရခိုင်ပြည်နယ်မှာဘူအစိုးရအာဏာသက်ရောက်မှုအကောင့်ထဲပေါ်နိုင်မှုအားနည်းမှစိုးရိမ်တဲ့အခြေအနေတွေကြောင့် NLD အနေနဲ့ရခိုင်ပါတီတစ်ခုကိုပြည်နယ်အစိုးရအာဏာမပေးတာနားလည်ယူမယ်ဆိုနားလည်ပေးလို့ရကောင်ရနိုင်ပါတယ်။ဒါပေမဲ့လက်ရှိ2020အခြေအနေကိုရောဘလို့ဖြစ်ရှင်းပါလဲ။ရခိုင်ပြည်နယ်မှာဘလို့အစိုးရဖွဲ့မှာလဲဆိုတာကတော့မေးခွန်းထုတ်ဖို့လိုလာပါတယ်။
လက်ရှိ2020ပြည့်ရွေးကောက်ပွဲမှာရခိုင်ကပြည်နယ်အဆင့်အတွက်14နေရာ၊ချင်းတိုင်းရင်းသားရေးရာဝန်ကြီးအတွက်2နေရာ၊စုစုပေါင်း15နေရာကျင်းပပါရယ်။ရလက်အနေနဲ့ ANP က9နေရာ၊ NLD က9နေရာ၊ရခိုင်ရှေ့ဆောင်ပါတီက2နေရာ၊ပြည်ခိုင်ဖြိုးက2နေရာအနိုင်ရထားပါရယ်။ဒီလိုအခြေအနေအောက်မှာ2016တုန်းကအတိုင်း NLD ပါတီဟာသူ့ပါတီကလူကိုပဲဝန်ကြီးချုပ်ခန့် AMB အမတ်တချို့ကိုဝန်ကြီးနေရာတချို့ပေးပြီးအစိုးရဖွဲ့မယ်ဆို2008ဖွဲ့စည်းပုံအရဖွဲ့ခွင့်ရှိပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်တင်ပါရဲ့လားဆိုတာပြန်ပြီးစမ်းစစ်ဖို့လိုပါလိမ့်မယ်။လုတ်ခဲ့ရင်လည်း NLD ပါတီဆိုတာပြောတော့ Federal ပြည်ထောင်စုကိုပိုင်ပြဋ္ဌာန်းခွင့်ကင်ဆွဲတော့ဆရာနာရှင်တွေထားရခဲ့တဲ့2008ဖွဲ့စည်းပုံဆိုပြီးတိုင်းရင်းသားတွေရဲ့အထင်မြင်လွဲမှားခြင်းကိုခံရပါလိမ့်မယ်။ NLD ဘက်ကတွက်ဆမယ်ဆိုရင်လည်းတွက်ဆစရာတွေအများကြီးရှိနိုင်ပါတယ်။ပထမတစ်ချက်ကတော့ရခိုင်ပြည်နယ်ရဲ့အနေအထားပါ။လက်ရှိရခိုင်ပြည်နယ်မှာရိုဟင်ဂျာပြည်ထနာနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝိုင်းပယ်ခြင်းခံရ၊ဖိအားပေးတာခံရ ICJ ကုလသမဂ္ဂအမြင့်ဆုံးတရားရုံးမှာတရားစွဲထားတာကိုဖြေရှင်းရစတဲ့ကိစ္စကြီးတွေရှိနေတဲ့ပြည်နယ်ဖြစ်နေပါတယ်။ဒါအပြင်အိန္ဒိယအင်အားကြီးတရုတ်နိုင်ငံရဲ့ကြောက်ဖြူရေးနဲ့စိတ်ကမ်းကိစ္စ၊အိန္ဒိယရဲ့ကလဒံမြစ်စီမံကိန်းကိစ္စအပါအဝင်တီထောင်စုရဲ့အကျိုးစီးပွားပြဿနာကြီးတွေတရှိရလဲဖြစ်နေပါတယ်။ဒါဒီမကAA နဲ့လက်နက်ကိုင်ပဋိပက္ခကလည်းအုတ်ချုပ်ရေးဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာစီမံကိန်းတွေအကောင့်ထဲပေါ်ရေးမှာအကြီးအကျယ်အဟက်အတားတွေဖြစ်ပေါ်နေတဲ့နေရာလေးဖြစ်နေပါတယ်။ဒီအခြေအနေတွေတွက်ဆရင် NLD ဟာ AMP ပါတီလိုမျိုးကိုဝင်ကြီးချုပ်နေရာပေးဖို့အစိုးရဖွဲ့ခွင့်ပေးဖို့စဉ်းစားရခက်မယ်ဆိုတာကိုလည်းနားလည်နိုင်ပါတယ
်။ဒီအတွက် NLD ပါတီအနေနဲ့မလွဲမသွေလှုပ်တင်တာကတော့ပြည်နယ်အစိုးရဖွဲ့ရေးကိစ္စရခိုင်ပြည်နယ်မှာအမတ်နေရာအများဆုံးအနိုင်ရထားတဲ့ရခိုင်ပြည်နယ်ပြည်သူတွေရဲ့ထောက်ခံမှုအများဆုံးရထားတဲ့ AMP ပါတီနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းဖို့ပါပဲ AMP ပါတီအနေနဲ့ဝန်ကြီးချုပ်နေရာတွေမှာအစိုးရအဖွဲ့ဖွဲ့ခွင့်ရခြင်းပြီးအထူးညီမချက်ရှိထားလေတော့ NLD အတွက်ညှိနှိုင်းရခက်ခဲမှာကတော့အသေးချာပါပဲဒါပေမဲ့လည်းနိုင်ငံရေးရဲ့သဘောတဘာဝအရာဖြစ်စေဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်လို့စန္ဒိတန်ခိုင်မာတဲ့ပါတီအဖွဲ့အစည်းတစ်ခုအနေနဲ့ဖြစ်စေရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးရှေးရှုဖို့ဖြစ်စေရခိုင်တိုင်းသားတွေရဲ့လူဝင်ဆန္ဒနဲ့အကျိုးစီးပွားကိုရည်မှန်းပြီးဖြစ်စေရခိုင်တိုင်းသားတွေထောက်ခံအားပေးမှုများတဲ့ပါတီတစ်ခုနဲ့တွဲဆုံညှိနှိုင်းမှုလုပ်ဖို့လုပ်ကြရမယ်ဖြစ်ကြောင်းပ
ါအခုဆက်ပြီး VOA ရဲ့သတင်းထံဆက်သွင်းမေးမြန်းခန်းတစ်ခုကိုထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်စည်ရေးပြိပက္ခမှာဂျာဝင်စည်းဆက်ပြနေတဲ့မြန်မာနိုင်ငံအမျိုးသားပြန်လည်သစ်မြတ်ရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟီဆာဆာကာဝါကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းအွန်လိုင်းကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာအခုကကျွန်တော်ပထမဦးဆုံးအနေနဲ့ပြောချင်တာကဒီမစ္စတာဆာဆာကာဝါနဲ့နီပွန်ဖောင်ဒေးရှင်းရဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပေါ့နော်။ကျွန်တော်အနေနဲ့တော်တော်လေးပဲဟိုလေ့လာထားတဲ့အခါကျတော့ပြီးခဲ့တဲ့နှစ်ပေါင်းတော်တော်ကြာခဲ့တာတခြားတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးကိစ္စတွေမှာရောဒေတာဖွံ့ဖြိုးရေးကိစ္စတွေမှာပါလှုပ်ဆောင်ပေးနေကြတာတွေကိုကျွန်တော်သိရပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဟိုနှစ်တွင်းမှာတော့အထူးသဖြင့်ရွေးကောက်ပွဲကာလမတိုင်မီနဲ့ရွေးကောက်ပွဲကာလအတွင်းမှာတော့ရခိုင်ပြည်နယ်မှာငြိမ်းချမ်းရေးရရှိရေးအတွက်ဆိုပြီးတော့မစ္စတာဆာကာဝါကအထူးသဖြင့်ဂျိုးပန်းလာတာကိုတွေ့ရပါတယ်ခင်ဗျ။အဲတော့ဟိုခီးတွေလည်းရခိုင်ပြည်တွေကိုသွားတယ်ဆိုတော့ဟိုကောင်းဆောင်နေနဲ့လည်းတွေ့ခဲ့ကြတယ်ဆိုတော့ဒီအချိန်မှာအခုလက်ရှိနောက်ဆုံးအချိန်လေးပေါ့နော်ခုမစ္စတာကာကာဆာဆာကာဝါအနေနဲ့ရခိုင်ပြည်နယ်ထဲမှာအခုပြည်နယ်အတွင်းမှာငြိမ်းချမ်းရလာဖို့အလားအလာပေါ့ဘယ်လောက်များဟိုအကောင်းမြင်တယ်လဲခင်ဗျာဘယ်လောက်များဟိုမျှော်လင့်ထားတယ်လဲခင်ဗျာ
အနာတမောご存知のように ဟုတ်ကဲ့ဒီဆရာတို့ဒီအတိုင်းမှာပဲရခိုင်ပြည်နယ်အခြေတွေဟာဆိုလို့ရှိရင်ဒီရုံးချာအရေးတွေဖြစ်ဖြစ်ဒီရခိုင်တပ်မတော်အရေးတွေအပါအဝင်ရခိုင်ပြည်နယ်ဟာဆိုလို့ရှိရင်အမြဲရှုပ်ထွေးတဲ့အခြေတွေရှိပါတယ်အဲ့ဒီရှုပ်ထွေးတဲ့ဒီအခြေတွေသားထဲမှာဒီတပ်မတော်နဲ့အရေးဟာဆိုလို့ရှိရင်ပြည်စုံဆွေးနွေးပွဲတွေသူတို့ကောင်းကောင်းမွန်မွန်ပြုလုပ်ခဲ့ပြီးတော့နောက်ပိုင်းမ ုနှစ်ဖက်ကဆိုလို့ရှိရင်အဖြစ်ခံရတဲ့ကတိကူးတွေလည်းပဲကောင်းကောင်းနိုင်နေတော့မလက်တွေ့ဆောင်ရရရှိတယ်ဆိုတဲ့အကြောင်းကိုလည်းပဲကျွန်တော်ကရခိုင်ပြည်နယ်စစ်ဘေးသွားခဲ့တယ်စစ်ဘေးနဲ့တစ်ဆင့်ဘူတီတာနဲ့ကြောက်တော့ကျွန်တော်ကကြောက်တော့ကျွန်တော်သွားတဲ့အချိန်မှာဆိုလို့ရှိရင်လည်းအဲ့ဒီဒေတာမှာရှိတဲ့လူကြီးလူငယ်ရရှင်ဒီမြို့တပိမြို့သားမကြီးတွေရရှင်ဆိုင်ဝင်ထမ်းတွေဖြစ်ပေလေတမားတွေဖြစ်ပေအဲ့မှာရှိရဒီလက်တော်လာလာလူတွေကျွန်တော်အကုန်လုံးမင်းများတဲ့အချိန်မှာဆိုလို့ရှိရင်သူတို့ data ခံသူတွေဒီအနေနဲ့ရခိုင်သူတို့ကိုဒီရခိုင် data ကိုကိုစားပြုတဲ့သူတို့ကိုကိုစားပြုတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေပြီးတော့ကိုသူတို့ဒီအရောက်ဖို့ချက်ပါလေဆိုတော့စိတ်ဆန္ဒအင်မတန်ပြည့်ပြည့်တဲ့စိတ်ဆန္ဒရှိတယ်ဆိုတော့ကြတိခဲ့ရပါတယ်တကယ်တမ်းမလို့ကျွန်တော်ဒီမှာဆိုလို့ရှိတာဆိုလို့ရှိရင်တော့ရခိုင်ဒီအရေးကိုဖြည့်ရှင်းဖို့ဆိုလို့ရှိရင်ပြောရှင်ရခိုင် data ငြိမ်းချမ်းရရှိဖို့အတွက်ကိုဆိုလို့ရှိရင်အရေးနဲ့တက်မတော်ဟာဆိုလို့ရှိရင်ဒီကောက်ကပြီးတော့ဖို့အတွက်ကိုပြစ်ခတ်ရဆက်ပေးထားတာဖြစ်ပြန်တယ်ဆိုတော့ဒီကနေ့ပတ်သက်ပြီးတော့မှဒီအရန်ကိုကောင်းတဲ့အခွင့်အရေးကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ရခိုင်ဒေသမှာရွေးကောက်ပွဲတစ်ခုပြုလုပ်ခြင်းပါခြင်းအချင်းရခိုင်ဒေသမှာဆိုလို့ရှိရင်ဒီငွေချေးရရှိတဲ့ဒီအခွင့်အရေးဟာဆိုလို့ရှိရင်လည်းပဲပွက်လာမယ်အနာဂတ်ရခိုင်ဒေသရဲ့ရခိုင်ပြည်ငွေချေးရရရှိဖို့တကူအမတန်အရေးကြီးတဲ့ရွေးကောက်ပွဲတစ်ရက်ဖြစ်တယ်လို့လည်းကျွန်တော်မြင်ပါတယ်ဒီကောက်ပတ်ပြုလို့ချင်အဖြစ်ရခိုင်ဒေသမှာငွေချမ်းရေးလမ်းစပို့လာလို့ရှိချင်ပါတယ်။အဲဒီရခိုင်ဒေသမှာရှိတဲ့ရခိုင်ဒေသဒီခေါင်းဆောင်တွေဆိုလို့ရှိရင်ရခိုင်ဒေသရဲ့ဒီဒေသခံတွေဟာဆိုလို့ရှိရင်သူတို့ဟာဆိုလို့ရှိရင်အရင်ကအထူးကြံစံနဲ့ဖယ်ချန်ထားချက်ခံရလားမသိဘူးဆိုတော့မှသူဟာဆိုလို့ရှိရင်အရင်ကစိတ်ကူပန်လည်းရှိတယ်ဆိုတော့လည်းကျွန်တော်ကိုယ်တိုင်မှကျွန်တော်တွေ့နေစတင်ခဲ့ရပါတယ်ဆိုတော့ဒီအနာကရခိုင်ဒေသရဲ့နဲ့ပတ်သက်ပြီးတော့မှဆိုလို့ရှိရင်ဒီရခိုင်ကောက်ပတ်ပြုလို့ချင်အဖြစ်ရခိုင်ဒေသရဲ့အနာကကိုလည်းပဲကျွန်တော်တို့ဒီအနာကတဲ့အိမ်မက်တွေကိုကျွန်တော်ကောင်းမအောင်ဆိုတော့ပြုလို့သွားပေးနိုင်မလို့ချင်ပါတယ်အဲတော့မဟုတ်ဘယ်လိုမဟုတ်ပဲနဲ့ဒီကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တတ်မှတ်တော်နဲ့အေးရဲ့ယုံကြည်မှုတွေပြန်တော့မှဖြစ်ပြသွားမလားဆိုတော့တော့ဒီအခါရခိုင်ဒေသငြိမ်းချမ်းရေးရမလားပြီးလို့ရှိရင်တော့မဟုတ်အဲဒီတတ်မှတ်တော်နဲ့အေးရဲ့ဓာတ်မှယုံကြည်မှုပြန်မှဖြစ်ပြသွားမလားဆိုတော့လမ်းဆုံးလမ်းခေါက်မှရောက်နေတဲ့အနေအထားဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်အခုမစ္စတာဆဆကာဝါပြောသလိုပေါ့နော်ဒီပြီးခဲ့တဲ့အခေါက်တွေတုန်းကဆိုလို့ရှိရင်ရခိုင်ဒေသကိုလည်းကိုယ်တိုင်သွားရောက်တဲ့တတ်မှတ်တော်နဲ့ရခိုင်တတ်မှတ်တော်အကြမ်းမှာဒီငင်းကြိုင်ရဲ့အပြစ်ခတ်ချက်စေးရအောင်လဲဆောင်ကြည့်ပေးနိုင်ခဲ့တယ်။နောက်ပြီးတော့ဒီကြည်အောင်စုရွေးကောက်ပွဲကော်မရှင်ရောနိုင်ငံတော်အတိုင်းအတာကပုဂ္ဂိုလ်နဲ့ပါတွေ့ပြီးတော့ရွေးကောက်ပွဲကိုအမြန်ဆုံးပြန်ကျင်းပပေးပါဆိုပြီးမြစ်တာရခံခဲ့ရရှိပါတယ်။ဒါပေမဲ့အခုဆိုလို့ရှိရင်အခုဇန်နဝါရီလဒီနောက်ပိုင်းမှာပေါ့နော်ဟိုဒီလူလွတ်တော်အသေးပြန်ခေါ်မယ့်အနေအထားတွေရှိလာပြီးအလားတူပဲအခုအာဏာရဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူတွေရဲ့ပြောအရဆိုလို့ရှိရင်ဒီရခိုင်ဒေသထဲမှာရွေးကောက်ပွဲတစ်ခုပြန်လုပ်ဖို့ဆိုတာကဒါတနောက်ကြီးမြန်မြန်ဆန်ဆန်မလုပ်နိုင်ဘူးဆိုတဲ့သဘောတွေပြောနေတယ်ဆိုတော့ဒီကိစ္စအရင်နဲ့ပတ်သက်လို့ရောမစ္စတာဆဆကာဝါအနေနဲ့ဘယ်လိုနားလည်သဘောပေါက်ပါလဲခင်ဗျာဒါအစိုးရအနေနဲ့ဒီရွေးကောက်ပွဲတွေကိုမလုပ်ချင်မြန်မြန်ဆန်ဆန်မလုပ်ချင်ဘူးဆိုတဲ့သဘောကဘာကြောင့်လို့နားလည်ထားပါသလဲခင်ဗျာ
အဲ့တော့私はアウンサンスーチー政権は
အကျွန်တော်ဟာဆိုလို့ရှိရင်ဒီလက်ရှိဒေါအောင်ဆန်းစုကြည်အစိုးရဟာဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့နော်သူတို့အစိုးရဖြစ်ခဲ့လို့ဆိုတော့ထင်ပါတယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံကသဘောတရားပါလဲဆိုလို့ရှိရင်ပြည်သူတွေရဲ့ဒီမဲဆန္ဒပေးပိုင်ခွင့်ရှိပဲပြည်သူတွေရဲ့ပေးတဲ့ဒီမဲတရားနဲ့သူတို့ရဲ့ဒီကိုယ်စားလှယ်ဖြစ်တာနဲ့ပြည်သူတွေကိုစားသိမဲ့လွတ်တော်အမှတ်ကိုသူတို့တော်ဖို့ပဲတမကိုယုံကြည်တဲ့လူတွေကနေပြီးတော့မှနိုင်ငံတော်ရဲ့ဒီ policy ကိုရေးဆွဲဆက်မှတ်ပေးချင်အချင်းသူတို့ရဲ့ဒီပြည်သူတွေရဲ့စာဝင်နေထိုင်ရေးပုံမှန်ကောက်ဖို့လာမယ်ဆိုတာဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်ပါတယ်အကယ်၍မြန်မာတိုင်းရွေးကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒီမိုကရေစီကိုဆန့်ကျင်ရရပါလိမ့်ဆိုတော့ဒီဒေါ်ဆန်းစုကြည်အစိုးရအနေနဲ့အဲ့လိုလုပ်မယ်လို့ကျွန်တော်မထင်ပါဘူးရွေးကောက်ပွဲကိုသူတို့ဒီချက်ပေါက်ဖြစ်မနေသူတို့လုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်အကယ်၍မလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒါဒီမိုကရေစီကိုသူတို့ဒီတစ်ပယ်လိုက်ရအောင်ရောက်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဟိုပြီးခဲ့တဲ့ဟိုအခေါက်တွေအတွင်းမှာဟိုတွေးဆောင်ပြောခဲ့ပြီးတဲ့နောက်ပိုင်းမှာအဲတချို့ကိစ္စလေးတွေမှာဟိုမပြေမလည်ရှိခဲ့တာတွေသဘောမတူတဲ့အရာလေးရှိသလားခင်ဗျာဟိုတက်မတော်နဲ့မစ္စတာဆဆကာဝါနဲ့ဟိုဆက်ဆံရေးသဘောကတော့တော်တော်လေးကိုပြေပြေလည်ရှိပြီးတော့တက်မတော်ကအပြေဝအကူညီရဲဆိုပြီးတော့ကျွန်တော်တို့မြင်ရပါတယ
်ဝါတက်ရှိဝမြန်မာ 少数民族。
好嘅，就那哈子罗什那啲人才伊不那啲也是获得过就那哈子罗什对手你们那个大家哈也的，那大家来听一下，也有兴趣。苏安，那咱们人才也是一个国字那啲，苏安那个苏亚不那出国是来这样的，那就那当然有稍微比较虚吧嘞。啊，可以去就那哈子罗什的，台内你们那个我都多少拿了的，金榜第二都是老师去嘛的。台内那么哈子罗什的金牌没少，我那二零年就那湖南广州嘛那边就那。ตั้งแต่การสมัครสมาชิกที่เขียนมาเลยตอนนั้นสุดที่สุดก็ประมาณปีนี้นับไปมาที่นี้ใช้ตัวเองค่ะที่เดียวที่สุวรรณตัวเองค่ะอยู่ที่ดีกว่าตั้งแต่การสมัครเนี่ยจะมาตัวส่งคุยยาวไม่สับปีกี่อะไรเลยจะมาคุยอะไรไม่จะมาไม่สับปีกี่อะไรที่บ้านเลยไอ้นับไปมาสุดที่สุดเลยว่าที่ตั้งแต่เรื่องการที่การสมัครสมาชิกที่มันนั่งงงตัวลมยาที่รู้ก็สมัครที่มันนั่งงงตัวลมยาใจนั่งการสมัครสมาชิกเลยไปจะมาที่มันนั่งงงตัวลมยาสมาคุยขอบคุณเขียนมาเลยจะมาคุยอะไ ှာကျွန်တော်အတက်အာမခံပါတယ်ဆိုတဲ့ပုံစံနဲ့ကျွန်တော်တို့အရောက်ခေါ်သွားတော့မှာဒေါက်ဆန်းစုကြည်ရဲ့အိမ်ကိုကျွန်တော်ခေါ်သွားတော့မှာဒေါက်ဆန်းစုကြည်နဲ့ပြဿနာဆွေးနွေးမှုတွေလည်းပဲပြုလုပ်ခွင့်ရရှိရကျွန်တော်ဆောင်ပေးခဲ့ပါတယ်ဆိုတော့ကျွန်တော်ပြောချင်တာဆိုရှင်ကျွန်တော်ဟာဆိုလို့ရှိရင်တက်တယ်ပဲအဆင်ပြေတယ်တို့မဟုတ်လို့ရှိရင်ဒီအစိုးရနဲ့အဆင်မပြေဘူးဆိုတာကျွန်တော်အမြော်လောကမရှိပါဘူးကျွန်တော်ဆိုလို့ရှိရင်ခုနပြောတဲ့အတိုင်းပဲဂျပန်နိုင်ငံအစိုးရကိုယ်စားလှယ်တယောက်အနေနဲ့ဒီမြန်မာနိုင်ငံရဲ့အလုံးသွားဒီတော့မြန်မာနိုင်ငံဖြစ်ပေါ်ရေးရှင်ဘိုးချောင်းဆိုင်ရဲ့ဒီအိမ်မက်ဖြစ်တဲ့ပေါ့နော်သူဒီတော့အလုံးသွားဒီတော့မြန်မာနိုင်ငံတော့အော်တိဆောင်ရေးကိုဒီအိမ်မက်ကိုအကောင့်ထဲဖွင့်လိုက်ပြဖို့ရတော့ကိုကျွန်တော်စူးစမ်းဆောင်ပေးနေရချင်တယ်ဖြစ်ပါတယ
်ဟိုကျွန်တော်သဘောပေါက်ပါတယ်ဒါမြန်မာနိုင်ငံမှာအရေးကြီးတဲ့အဖွဲ့အစည်းတွေဖြစ်တဲ့တပ်မတော်ရောအစိုးရဘယ်ခေါ်နှစ်ဖက်စလုံးနဲ့ဒါမျှတအောင်ဟိုကြီးနီးမှုတွေရရှိအောင်ဆောင်ကျင်းပေးနေတယ်မစ္စတာဆလာကာဝါရဲ့ကြိုးပမ်းမှုကိုကျွန်တော်နားလည်ပါတယ်အဲတစ်ချိန်တည်းမှာပဲကျွန်တော်မေးချင်တာကအထူးသဖြင့်ပေါ့နော်အေးရခိုင်တပ်မတော်ကိုမြန်မာအစိုးရကနေပြီးတော့ဒါအချမ်းဖက်အဖွဲ့အစည်းအနေနဲ့သတ်မှတ်ထားတဲ့ဆိုတဲ့အခါကျတော့အခုဒီအေးအဖွဲ့အစည်းရဲ့ဟိုတပ်မတော်ရဲ့ခေါင်းဆောင်ပိုင်းပေါ့နော်ကိုကျုပ်ထုံးမြင့်နိုင်တို့ပုံစံမျိုးတွေနဲ့အဲမစ္စတာဆဆာကာဝါနဲ့တွေ့ဆုံခဲ့တာကြီးရှိသလားခင်ဗျတွေ့ဆုံမှုအကြောင်းအရာတွေမှာတော့ခက်ခဲတာကြီးရှိသလားအဲ့ဒါနဲ့တစ်ဆက်သေးပဲကျွန်တော်မေးချင်တာကဒီအေးတပ်မတော်ရဲ့ဒီဟိုရည်မှန်းချက်ပေါ့နော်အနာကရခိုင်ပြည်နယ်ပေါ်ရည်မှန်းချက်နဲ့ပတ်သက်ပြီးတော့မစ္စတာဆဆာကာဝါအနေနဲ့ဘာတွေဘယ်လိုများသဘောပေါက်နားလည်ထားတယ်ဆိုတော့ဒီတစ်ချက်ချင်းပြောပါခင်ဗျာ
အောင်ဆန်းစုကြည်စိုက်ကိုကမွန်တရမင်းကြီးမြန်မာဖရိုင်ခုံ
းပြီးခဲ့တဲ့ဒီ COVID-19 အခြေအနေမဆိုးဝါးခင်ဗျာ။နောက်ပြီးခဲ့တဲ့2020နှစ်လပိုင်းလုံးကဆိုလို့ရှိရင်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမတော်ကွယ်စုကိုစုံကြည်မင်းအွန်လိုင်းဦးနှစ်ယောက်ရဲ့ဒီခွင့်ပြုချက်ကိုကျွန်တော်ရယူခဲ့ပြီးတော့မှညစီနာကနေတစ်ဆင့်ကျွန်တော်တိုက်စားကိုကျွန်တော်ဝတ်ခဲ့ပါတယ်။လူကွာရှိဟာဆိုလို့ရှိရင်85နှစ်တာကာလလုံးမှာဒီနိုင်ငံသားသားတယောက်အနေနဲ့ပြည်တွင်းကနေပြီးတော့မှလိုင်းစားတရားဝင်သွားတာဆိုလို့ရှိရင်ပထမဆုံးအကြိမ်ဖြစ်တယ်ကျွန်တော်ကြားသိခဲ့ရပါတယ်။ကျွန်တော်လိုင်းစားသွားတဲ့အချိန်မှာအေအေရဲ့ဒီလစ်စင်ရစ်ခန်းနေရှိတယ်တကယ်ကြောင့်မလို့ရန်ကုန် view site ပေါ်လာရမယ်လို့ပြောတာလည်းကျွန်တော်ကြားသိခဲ့ရသလိုဒီမိုးမထုတ်ခင်ပေါ့နော်မမောင်းခင်မှာဒီကြံရမယ်ဆိုတဲ့ဒီအခြေအနေရှိခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်ဆိုလို့ရှိရင်ဒီလိုက်စားသွားတဲ့အချိန်မှာအေးအေးနဲ့ထိတွေ့ဆက်ဆံမှုတွေကျွန်တော်မရရှိခဲ့ပါဘူးခွင့်ရမရရှိခဲ့ပါဘူးတိုးတော်လည်းပဲကျွန်တော်ဒီခေါက်ပြီးခဲ့တဲ့ခေါက်ဆိုလို့ရှိရင်တော့ဒီဖုန်းနဲ့ပေါ့နော်ဒီအေးအေးရဲ့ app ကိုချုပ်ပြနေတဲ့ app ဖုန်းနဲ့ကျွန်တော်စကားပြောခွင့်ရရှိခဲ့ပါတယ်အဲဒါကျွန်တော်ဒီအေးအေးကြောင့်တစ်ပတ်ကျတော့မှကျွန်တော်အပေးစိတ်ကကျွန်တော်ကောင်းကောင်းမကြည့်ရှိပါဘူးဘာလဲဆိုလို့ရှိရင်ကျွန်တော်ပြီးခဲ့တဲ့အချိန်တွေမှာဒီချိမှန်တွေထိုင်နေသွားတဲ့အချိန်မှာဆိုလို့ရှိရင်လည်းအေးအေးရနေတော့မှလာရတဲ့တက်ရောက်ယူရှင်မရှိခဲ့ပါဘူးအဲဒီတော့ကျွန်တော်စာတိခဲ့တာဆိုလို့ရှိရင်တော့အေးအေးမှာဆိုလို့ရှိရင်ဒီတက်ဖွဲ့ဝင်တယ်ပေါ့နော်အေးအေးတက်တာရတဲ့သိပ်ရမအေးအတွက်မများဘူးလို့ပဲကျွန်တော်စာတိခဲ့ရပါတယ်သို့တော်လည်းပဲအဲ့ဒီနောက်ပိုင်းမှာအေးအေးတက်ရင်အားအရန်ကိုဒီများပြားလာပြီးတော့မှဒီရခိုင်ပြည်တွင်းမှာပေါ့နော်အင်တန်ပြင်းထန်တဲ့တက်ဖွဲ့တွေဖြစ်ခဲ့ဖြစ်လာခဲ့တယ်ဆိုတော့လည်းပဲကျွန်တော်ပြောတ
ာဟုတ်ကဲ့အဲ့တော့ဟိုအေးအေးအနေနဲ့ပေါ့နော်အခုလိုအင်အားကြီးထွားလာတာတွေကဒါတုံးပြတ်သူတွေရဲ့သဘောအရဆိုလို့ရှိရင်ဒီမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တဲ့ UWSA ဝါတပ်ဖွဲ့အလားတူပဲဝါတပ်ဖွဲ့နဲ့အမှန်တန်နီးစပ်တဲ့တရုတ်နိုင်ငံရဲ့ဟိုပံ့ပိုးမှုတွေရှိခဲ့တယ်ဆိုပြောလဲဟိုတုံးပြတ်တာတွေရှိပါတယ်ခင်ဗျာအဲ့တော့မစ္စတာဆဆာကာဝါအနေနဲ့အခုအဖွဲ့နဲ့မြန်မာအစိုးရမြန်မာတပ်ပြောင်အကြောင်းမူမှာငြိမ်းချမ်းရေးကိစ္စတွေဝင်ရောက်ဆောင်ရွက်ပေးနေတယ်ဆိုတော့ဒီအချိန်နေမှာ UWSA ဝါတဖွဲ့တွေနဲ့ဒါမှမဟုတ်လို့ရှိရင်လည်းတရုတ်နိုင်ငံရဲ့ပတ်သက်မှုတွေနဲ့အကြားမှာရောဘလို့ကြားဝင်ဆောင်ရွက်ဖို့ဘလို့ဒီလိုပတ်သက်နေတဲ့အချိန်တွေပေါ်ကိုရောဘလို့သုံးသပ်ကြလဲခင်ဗျာ
အာနော私は 今から76年前。
ほかに、今日はソロシェンチの親父、モニチバレットの人生のソロシェンチ、アテンダーのマネージャーのピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーピーရှင်အရန်ကဒီဒုက္ခဆင်းရဲနဲ့ကျွန်တော်တွေ့ကြုံခံစားခဲ့ရပါတယ်ကျွန်တော်အရန်ကဒုက္ခဆင်းရဲနဲ့တွေ့ကြုံခံစားနေရတဲ့အချိန်မှာမြန်မာနိုင်ငံကပို့လာတဲ့စာဟိုကျွန်တော်စာပြမှာပဲအခုအချိန်ကြီးကျွန်တော်ဈာမအသက်ရှင်စွာနေထိုင်နေရတဲ့အနေအထားဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံပေါ်မှာကျွန်တော်ကျေးဇူးပြန်ဆက်ရမယ်ဆိုရဲဒီစိတ်ဆက်စိတ်ကကျွန်တော်ဆီမှာရှိပါတယ်ကျွန်တော်ဟာဆိုလို့ရှိရင်ဒီမျိုးလုပ်တဲ့အချိန်မှာအစိုးရရဲ့တို့တတ်မှတ်တော်ရဲ့လို့မဟုတ်ပါဘူးအကုန်လုံးဒီငြိမ်းချမ်းရေးရဖို့အတွက်ကိုကျွန်တော်စူးစမ်းဆောင်ရွက်နေတာဖြစ်ပါတယ်မြန်မာနိုင်ငံကျွန်တော်သွားတဲ့အချိန်မှာဆိုလို့ရှိရင်ဒီဒုက္ခပြစ်ခန်းတွေလည်းပဲကျွန်တော်အများအားဖြင့်ကျွန်တော်သွားရည်ရှိပါတယ်သွားရောက်နေလာတဲ့အချိန်မှာဒုက္ခပြစ်ခန်းမှာရှိတဲ့ဒီဒုက္ခတွေဆိုလို့ရှိရင်အရင်ကဒုက္ခဆင်းရဲရောက်နေတယ်ဆိုတော့ကျွန်တော်တွေ့ရှိရတဲ့အချိန်မှာကျွန်တော်အရင်ကစိတ်မကောင်းဖြစ်နေပါတယ်နှစ်သက်တရာစုဖြစ်ပြီးဖြစ်တဲ့အခုဒီနေ့ဒီခါမှာဒီအချိန်ခါမှာမြန်မာနိုင်ငံအချင်းမှာဒီလိုဆင်းရဲဒုက္ခနဲ့တွေ့ကြုံခံစားနေရတဲ့လူတွေရှိတယ်ဆိုတော့ကျွန်တော်တွေ့ရတဲ့အချိန်မှာကျွန်တော်အရင်မြင်ရတာကြားနေပါတယ်သူတို့အတွက်ကျွန်တော်ဟာဆိုလို့ရှိရင်ဒုက္ခချင်းဆန္ဒထောက်ထားတဲ့ဒီပံ့ပိုးမှုတွေကိုကျွန်တော်ပြုလုပ်ပေးရမယ်ဆိုတော့ရည်ရွယ်ချက်နဲ့ကျွန်တော်ဒီလူသားချင်းဆန္ဒထောက်ထားတဲ့ပံ့ပိုးမှုတွေကိုကျွန်တော်ပြုလုပ်ပေးနေရတာဖြစ်ပါတယ်ဒီလိုဒီလူသားချင်းဆန္ဒထောက်ထားတဲ့ပံ့ပိုးမှုပြုလုပ်တဲ့အချိန်မှာဆိုလို့ရှိရင်လည်းဒီတိုင်းတလနဲ့ကန်နေပြုရှင်ဒီတခြားဒီအဖွဲ့အစည်းရပါတော့ဒီကောင်းဆောင်တွေတဘောပြုနားလည်းမို့ကျွန်တော်တို့မရရှိခဲ့လို့ဆိုလို့ရှိရင်ဒီလိုဒီခွေထပ်ပတ်မှုတွေလည်းပြုလုပ်လို့ရမှာမဟုတ်တဲ့အတွက်ကြောင့်မလို့ကောင်းဆောင်တွေတဘောတူနားလည်းမို့လို့ကျွန်တော်အတက်နဲ့ဆိုရယူဖို့အတွက်ကိုကျွန်တော်စူးစမ်းဆောင်ရွက်ရှိပါတယ်ဆိုတော့ကျွန်တော်တို့ဟာဆိုလို့ရှိရင်ဒီမြန်မာနိုင်ငံဒီပြည်ထောင်တခုဟာဆိုလို့ရှိရင်ဒီနိုင်ငံရဲ့နိုင်ငံရဲ့တမားရင်ကျေးမှုနဲ့ဒလိထုံးစံတွေကိုနားမလည်ပဲနဲ့အဲဝင်ရောက်ပြုလုပ်မယ်ဆိုလို့ရှိရင်တော့ပဋိပက္ခတွေကပုံမှန်ဆိုးဝါးသွားနိုင်တဲ့အခြေအနေရှိပါတယ်ဒီအတွက်ကြောင့်မလို့နိုင်ငံခြားသားပြည်မြန်မာနိုင်ငံခြားတွေတော့မှဒီပဋိပက္ခတွေကိုဖြည့်ရှင်းဖို့အတွက်ကိုကျွန်တော်လုပ်ချက်ပါတယ်ကျွန်တော်မလုပ်ချက်မို့ကျွန်တော်လုပ်ပါဆိုတော့မှလည်းပဲဈာဝင်ပြီးတော့မှပြုလုပ်ဖို့အတွက်ကိုမတင်တော့ဘူးလို့ကျွန်တော်ထင်ပါတယ်ကျွန်တော်ဟာဆိုလို့ရှိရင်အချင်းချင်းတွဲဆောင်ဆွေးနွေးနေတဲ့ platform တစ်ခုကိုကျွန်တော်တို့ကျွန်တော်ဖန်တီးပြီးတော့မှဒုက္ခဆင်းရဲရောက်နေတဲ့လူတွေကိုဒီသားချင်းဆန္ဒထောက်ပံ့မှုတွေကျွန်တော်ပြုလုပ်မယ်ဆိုတာကျွန်တော်ရဲ့အခြေခံအခြေခံတဘောခံရချက်ဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့ကတ္တနာကိုဆိုလို့ရှိရင်ဒီမြန်မာနိုင်ငံတားတွေကိုယ်တိုင်ကပဲဖြည့်ရှင်းကျင့်တယ်လို့ထင်ပါတယ်အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ဥပမာပြောမယ်ဆိုလို့ရှိရင်ဆီးရီးယားတို့အီရတ်တို့လီဘီးယားတို့ပဲကျွန်တော်တို့ကြည့်လိုက်ပါနိုင်ငံခြားအဖွဲ့အစည်းကဝင်ရောက်ဖြည့်ရှင်းတဲ့ကြောင့်မို့ကတ္တနာဖြည့်ရှင်းသွားခြင်းပြည်ထောင်ခြင်းမရှိတဲ့အပြင်ကိုရမရှုပ်ခွဲသွားတာကျွန်တော်တွေ့ရမှာဖြစ်ပါတယ်ဆိုတော့ကျွန်တော်အဆုံးဆုံးသတ်ပြောချင်တာဆိုလို့ရှိရင်မြန်မာနိုင်ငံကတ္တနာကိုမြန်မာလူမျိုးတွေကပဲဖြည့်ရှင်းကျင့်တယ်လို့ထင်ပါတယ်တိုးတော်လည်းပဲဒီအဲ့အတွက်လိုအပ်တဲ့ဒီ platform ကိုတော့ကျွန်တော်ဒီကုညီဆောင်အပေးနဲ့ပြည်တောင်းဆိုမှုတွေရှိတာဆိုလို့ရှိရင်တော့ဒီလူသားချင်းစာနာထောက်ထားတဲ့ကုညီပတ်ဖို့မှုတွေကျွန်တော်ဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်ဒါ
ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်အနေနဲ့ဟိုနေနေတဲ့အကြောင်းကတော့ဒါစောစောလုံးကမိဘနဲ့မှလည်းပါပါတယ်ဒီမြန်မာနိုင်ငံရဲ့ဒီလက်နက်ကန်ပြိပခါတွေမှာဒါနေသက်ဒေသတိုင်းဒေသတွေရဲ့ဟိုလက်နက်ကန်ပြိပခါတွေမှာဆိုလို့ရှိရင်တင်းကြီးချင်းနိုင်ငံအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့ဟိုအခမ်းအနားကလည်းအမတန်အရေးပါပါတယ်တရုတ်နိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံရဲ့ဒီအရေးကိစ္စတွေမှာအထူးသဖြင့်ပေါ့နော်ဟိုကုလသမဂ္ဂကနေလွဲလို့ဒီအနောက်နိုင်ငံတွေကနေပြီးတော့ဒါဝင်ပြီးတော့ပါလာတာတို့သူတို့ဝင်စကားပြောတာတို့ဝင်ပြီးတော့ဟိုစိတ်ဆက်ညှိနှိုင်းပေးတာတို့တို့တွေကိုသူတို့တိတ်ပြောလက်မခံနိုင်ပါဘူးခင်ဗျာအလားတူအဲ့တော့တရုတ်ဒါပေမဲ့လည်းတရုတ်နိုင်ငံကိုယ်တိုင်ကြတော့ဒါအထူးကိုယ်စားလှယ်တစ်ယောက်ကိုဖိချာခန့်အပ်ပြီးတော့အခုမစ္စတာဆဆာကာဝါရဲ့ဟိုအလားတူယာလူမျိုးပေါ့နော်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာအထူးကိုယ်စားလှယ်ဆိုပြီးတော့ဟိုခံထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီအခုဒီအရေးကြီးနေမှာဒီအတိုင်းသားတွေရဲ့အတိုင်းဟိုငញ្ញမ်းရေးကိစ္စအထူးဖြင့်ရခိုင်ကိစ္စမှာဆိုလို့ရှိရင်ဒါတရုတ်နိုင်ငံကနေပြီးတော့ဒီကိုစလယ်နဲ့ပေါ့နော်ဟိုအခုဟိုမစ္စတာဆဆာကာဝါနဲ့ဒီအရေးကိစ္စလေးတွေကိုညှိနှိုင်းပြီးတော့ဟိုစကားပြောဖို့ဒါမှမဟုတ်လို့ရှိရင်လည်းဒီအခြေအနေလေးကိုပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိသလားခင်ဗျာဒီဂျပန်နိုင်ငံရဲ့ပါဝင်လာမှုအပေါ်ကိုရောတရုတ်နိုင်ငံဘက်ကဘယ်လိုသဘောထားမယ်လို့ထင်တယ်ခင်ဗျာ
အနော私どもは中国との関係は大変古くございます。
ဒီစနော်နဲ့ဒီတရုတ်နိုင်ငံရဲ့ဒီဆက်ဆံရေးတောင်ပိုင်းဟာဆိုလို့ရှိရင်လည်းအရန်ကိုကြာရှည်ခဲ့ပြီဖြစ်ပါတယ်။ဒီတရုတ်နိုင်ငံမှာဖြစ်ခဲ့တဲ့ဒီတရမောအရေးခင်းပေါ့နော်ဒီအရေးခင်းမတိုင်ခင်တော့ဆိုလို့ရှိရင်တရုတ်နိုင်ငံအရန်ကိုဆင်းရဲဒုက္ခရောက်နေတဲ့အချိန်မှာတရုတ်နိုင်ငံဆရာဝန်အရပေါင်း3000လောက်ကိုကျွန်တော်ပေါ့နော်ဒီအဲတရားပညာသင်တန်းဖို့တော့ကျွန်တော်ပြည်သူ2000ပေးခဲ့ပါတယ်။အဲ့ဒီအချိန်မှာဆိုလို့ရှိရင်ဒီတရုတ်နိုင်ငံအရန်ဆင်းရဲဒုက္ခရောက်နေတဲ့အချိန်မှာဆိုလို့ရှိရင်အနောက်နိုင်ငံဒီတရမောအရေးခင်းဖြစ်ပါပြီးတဲ့နောက်ပိုင်းမှာအနောက်နိုင်ငံတွေကတရုတ်နိုင်ငံ ပေါ်မှာစီးပွားရေးပိတ်ဆို့မှုတွေသူတို့ပြုလုပ်ခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းမှာသရုတ်နိုင်ငံအရင်ကစီးရတော့ခံရနေတဲ့အတွက်ကြောင့်မလို့ဂျပန်ကနေတော့မှဥစားပြီးတော့မှသရုတ်ပေါ်မှာထားရှိတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြဖြတ်ပေးဖို့အတွက်ကိုစူးစမ်းဆောင်ရွက်ပေးခဲ့ပါတယ်။အဲ့ဒီလိုတဲ့အချိန်မှာဆိုလို့ရှိရင်ဒီ Houston Summit မှာဆိုလို့ရှိရင်ဂျပန်နိုင်ငံဝန်ကြီးချုပ်ကနေတော့ဥစားပြီးတော့မှသရုတ်နိုင်ငံရဲ့ဒီစီးပွားရေးအနောက်နိုင်ငံကပြုလုပ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြဖြတ်ပေးဖို့အတွက်ကိုသူတို့စီစဉ်ဆောင်ရွက်ပေးဥစားဆောင်ရွက်ပေးခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်တပ်ပြမြောက်ကြီးထပ်ပိုင်းတဲ့စီစဉ်ကြည့်အနေနဲ့ဂျပန်နိုင်ငံကနေပြီးတော့မှဒီပြုလုပ်နိုင်ငံပေါ်မှာ 7.6 billion dollar ပေါ့နော် 7.6 billion dollar ဝယ်ဆိုတော့ဒီကူညီပံ့ပိုးခဲ့ပါတယ်ဆိုတော့ဒီပြုလုပ်နိုင်ငံစီးပွားရေးတိုးတက်လာမှုဟာဆိုလို့ရှိရင်ဒီကနေတော့မှအစာပြုတယ်လို့ဆိုလိုနိုင်ပါတယ်အဲ့ဒီနောက်ပိုင်းမှာဒီပြုလုပ်နိုင်ငံရဲ့စီးပွားစူးစမ်းမှုလည်းပါဝင်ပါတယ်ပြုလုပ်နိုင်ငံဆိုရှင်အခုလက်ရှိအချိန်တိုင်းမှာစီးပွားအရန်ကိုတိုးတက်နေနိုင်ငံကြီးတစ်ခုလည်းဖြစ်ခဲ့ပြီးဖြစ်ပါတယ်ဒီနောက်အဲ့ဒီနောက်တစ်ခုနောက်ဆက်ကပါလဲဆိုရှင်မြန်မာနိုင်ငံကအင်မတန်ဒီဒုက္ခရောက်နေတဲ့အချိန်မှာအနောက်နိုင်ငံရဲ့စီးပွားရေးပိတ်ဆို့မှုတွေခံရတဲ့အချိန်မှာပြုလုပ်နိုင်ငံကပဲမြန်မာနိုင်ငံကိုကူညီခဲ့တယ်ဆိုတော့ဒီတမိုင်းချောင်းကိုလည်းပဲကျွန်တော်ငင်းစားလို့မရပါဘူးတကယ်ကြောင့်မလို့ကျွန်တော်ဆိုလို့ရှိရင်ဖြစ်နိုင်တယ်ဆိုလို့ရှိရင်တော့ဂျပန်နိုင်ငံနဲ့ဒီပြုလုပ်နိုင်ငံဆိုရှင်ပူးပေါင်းဆောင်ရွက်ပြီးတော့မှမြန်မာနိုင်ငံရဲ့ဒီငင်းချိုင်းနဲ့မြန်မာနိုင်ငံတိုးတက်ဖို့အတွက်ပေါ့နော်အပေါ်ဆောင်ရွက်ပြီးပေါ့ဆောင်ရွက်နိုင်တဲ့ foundation ကိုဒီတစ်ခုလေးကိုကျွန်တော်တည်ဆောက်နိုင်လဲဆိုလို့ရှိရင်တော့ကောင်းမယ်လို့ကျွန်တော်အနေနဲ့တည်ဆောက်နိုင်ဖို့လည်းကျွန်တော်ညွှန်ပြပါတယ်
โอเคครับไอ้เหรอที่ยะคายเยมาส่วนနိုင်ငံတကာကအာယုံစိုက်တာကအမတန်ကိုအရေးကြီးတဲ့အချက်ပါအဲ့ဒါကဘာလဲဆိုတော့ရိုဟင်ဂျာပြဿနာပါခင်ဗျအဲ့တော့ရိုဟင်ဂျာပြဿနာဟာဒါမွတ်စလင်တွေနဲ့ဒီဗုဒ္ဓဘာသာယခိုင်တိုင်းရင်းသားတွေရဲ့မူလပြဿနာသဘောမျိုးလဲစောင့်နေပါတယ်ခင်ဗျအဲ့တော့ဒီယခိုင်ကြီးငြိမ်းချမ်းရေးရဖို့ဆိုလို့ရှိရင်ဒါကဟိုယခိုင်တပ်မတော်နဲ့မြန်မာစစ်တပ်အကြားလက်နက်ကိုင်ပြည်ပခါရပ်သွားရုံနဲ့မကဘဲနဲ့တကယ်တမ်းရခိုင်ပြည်မှာရှိနေတဲ့တိုင်းရင်းသားတွေနဲ့ဒီဟိုမွတ်စလင်တွေရိုဟင်ဂျာတွေဂျာထဲမှာတူးနဲ့တူးနားတဲ့သဘောပေါက်သွားနေငင်းချမ်းစွာအတူတူရှင်တွဲနေထိုင်ဖို့လည်းအဓိကဖြစ်တယ်လို့အများကယူဆပါတယ်ခင်ဗျအဲ့တော့မစ္စတာဆဆာကာဝါအနေနဲ့ရောဒီရိုဟင်ဂျာအရေးနဲ့ပတ်သက်လို့ရှိရင်ဘယ်လိုသဘောထားပါသလဲခင်ဗျအထူးသဖြင့်ဟိုရခိုင်ဟိုတပ်မတော်ရခိုင်ခေါင်းဆောင်တွေအနေနဲ့ရောဒီကိစ္စကိုလက်ခံနိုင်တယ်လို့ယူဆတာပါ
私はその部分についてはですね前回その
ホケディ夜会ディラマあ出てれてディ絶対ありはそうしてのディ仏バダウェにねディムスリムバダウェにねディ意識してるのかなって言ってたばれ。ととでもちょっと PK で考夜会ディラそのとやってる時間ディロヒンギャムスリムにしてディ税をでもちょっとコロマ定来来ばれ。とりあえず時間そうして。あいまシェアディはそうしてディロヒンギャムスリムにではそうして。ကိုငိမ့်ချမ်းစွာနဲ့ပဲပေါ့เนาะဒီဒီစတောက်နေထိုင်တဲ့အတွက်စီစီလေးပေါ့เนาะရောင်းမလို့နေတယ်ဆိုတော့တွေ့မြင်ခဲ့ရသလိုသူတို့ဆိုရှင်အမကြံပြောရှင်စွာငိမ့်ချမ်းစွာအေးချမ်းစွာနဲ့ပဲအဲဒီနေထိုင်နေတော့လာနေတော့လည်းကျွန်တော်တွေ့ရှိခဲ့ရပါတယ်ဆိုတော့အဲဒီဗုဒ္ဓဘာသာနဲ့မွတ်စလင်ဘာသာတွေမဟုတ်ပါဘူးအခြားဘာသာဝင်တွေပါအတူတူကရှင်တွဲနေထိုင်တဲ့နိုင်ငံတွေဟာဆိုလို့ရှင်အိန္ဒိယအပါအဝင်အခြားနိုင်ငံတော်တော်များများမှလည်းပဲတို့အတူတူရှင်တွဲနေထိုင်နေရှိပါတယ်ဆိုတော့ဒါပေမဲ့လည်းလို့အဲဒီရခိုင်ဒေသရဲ့ဒီပြဿနာတစ်ခုကဘာလဲဆိုလို့ရှင်ဒီရှုံထွေးရဲ့ပြဿနာရဲ့အကြောင်းရင်းကဘာလဲဆိုလို့ရှင်အဲ့လိုမျိုးလူတွေကြားထဲမှာအစံဖက်အဖွဲ့အစည်းအစံဖက်အဖွဲ့ဝင်တွေပေါ့နော်ဒီအဖွဲ့ဝင်တွေရှိနေတယ်ဆိုတော့အချက်တစ်ချက်ကလည်းပဲဒီအခြေအနေကိုပုံမှန်ရှုပ်ပေးစီပါလေဆိုတော့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တော့ဒီပြဿနာဟာတစ်ခုရှိနေပါတယ်တစ်ခုတော့ဒီအေးနဲ့ကြားထဲမှာဖြစ်ပေါ်ပြရှိစတာဖြစ်နေတယ်တစ်ခုဆိုလို့ရှိရင်ဒီရိုဟင်ဂျာပေါ့နော်ရိုဟင်ဂျာပြဿနာဖြစ်ပါလိမ့်မယ်ဒီလိုဒီပြဿနာအခက်အခဲတွေနဲ့အဲတွေ့ဆုံရတဲ့အခြေအနေဖြစ်ပါလေဆိုတော့ဒီပြဿနာအခက်အခဲတွေကိုအချိန်ထဲမှာပဲအချိန်တူတူတောင်းတောင်းကာလတောင်းတင်းမှာပဲဖြေရှင်းဖို့ဆိုတော့လောကမဖြစ်နိုင်ပါဘူးတိုးတော်လည်းနိုင်ငံတကာအဖွဲ့ဒီငါတကအတားဝဲဟာဆိုလို့ရှိရင်ဒီကိစ္စကိုဖြေရှင်းဖို့အတွက်အရင်ကရေကူတဲ့ပုံစံနဲ့သူကအတွေ့တကူနဲ့ပဲသူတို့ပြောလို့ရှိပါတယ်။တိုးတော်လည်းပဲတကယ်တကယ်လက်တွေ့ဆောင်နေတဲ့လူတွေဟာဆိုလို့ရှိရင်ဘလောက်တော့ခက်ခဲလဲရှိတာဆိုတော့သူတို့အသိဆုံးပါပဲ။ဆိုတော့ဒီသမိုင်းကြောင်းတွေလည်းရှိတဲ့အတွက်ကြောင့်မလို့ဒါဆိုရှင်အင်တာခက်ခဲတဲ့ကိစ္စရတစ်ခုဖြစ်ပါတယ်။ပထမဆုံးတော့ဒီအေးအေးနဲ့ဂျာအထက်မှကြီးကျွန်တော်တို့ဒီဖြစ်ပြလက်ရှိတဲ့ဒီပြဿနာတွေကိုမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ပထဝီအနေအထားရအဒီရိုဟင်ဂျာပြဿနာပေါ့နော်ဒီဖြေရှင်းဖို့ဟာဆိုလို့ရှိရင်လည်းပဲဒီအဆင်ပြေသွားမှာအဆင်ပြေနိုင်မှာမဟုတ်ပါဘူး။ကျေးဇူးဆံတို့ဒီမြန်မာနိုင်ငံအစိုးရအနေနဲ့လည်းပဲဒီရိုဟင်ဂျာအရေးစစ်တနာကိုဘယ်ပုံစံနဲ့ဖြေရှင်းကောင်းမလဲဆိုတာလည်းပဲသူလေးလေးနက်နက်စဉ်းစားဆောင်ရွက်နေလေမယ်လို့ကျွန်တော်ထင်ပါတယ်။တကယ်တော့ဒီမြန်မာအစိုးရအနေနဲ့ဂျပန်အစိုးရကိုဒီခွင့်ပြုပေးပါဆိုတော့ဒီခွင့်ပန်းပိုးတွေသူတို့တောင်းဆိုလာခဲ့မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ဂျပန်အစိုးရနဲ့ဝမ်ပတ်တာကျွန်တော်တို့ဒီလက်ခံအခွင့်အရေးတော့မှဖြစ်ပါတယ်။ဂျပန်အစိုးရဟာဆိုလို့ရှိရင်မြန်မာနိုင်ငံကိုပန့်ပိုးမှုအပန့်ပိုးဆုံးသောနိုင်ငံတစ်ခုဖြစ်ပါတယ်။ဂျပန်နိုင်ငံအစိုးရဆိုလို့ရှိရင်မြန်မာနိုင်ငံစီးပွားရေးထိုးတက်မှုတစ်ခုလည်းတော့မဟုတ်ပါဘူး။မြန်မာနိုင်ငံဟာဆိုလို့ရှိရင်ငင်းချရေးတိုင်အောင်ပြောရဟောတဲ့ဒီ potential တွေအရင်ကိုရှိတဲ့နိုင်ငံလို့ကျွန်တော်တို့ဒီခံယူထားပါတယ်။တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ one part one part တက်တာနဲ့ နေပတ်ဖို့တော့မှဖြစ်ပါတယ်။ဘာသာမလို့ဒီမြန်မာနိုင်ငံက potential နဲ့ပြည့်ဝနေတဲ့အဲပြည့်နေတဲ့နိုင်ငံဖြစ်တယ်လို့ဆိုတော့ဆိုလိုရတဲ့ဆိုလို့ရှိရင်လုံခဲ55နှစ်တုန်းကဆိုလို့ရှိရင်အာရှဒေသမှာစီးပွားအခွင့်ပြုဆုံးနိုင်ငံဆိုလို့ရှိရင်ဂျပန်ပြီးလို့ရှိရင်ဒီမြန်မာနိုင်ငံဆိုလို့ရှိရင်အာရှဒေသမှာစီးပွားအခွင့်ပြုဆုံးတဲ့နိုင်ငံဖြစ်ခဲ့တဲ့ပြဿနာတွေပါတယ်
ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုရခိုင်ပြည်ငြိမ်းချမ်းသွားတယ်ဆိုလို့ရှိရင် Nippon Foundation အနေနဲ့ရောအာမစ္စတာဆဆာကာဝါအနေနဲ့ရောဂျပန်အစိုးရအနေနဲ့ရောရခိုင်ပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်လိုဟိုကူညီပံ့ပိုးမှုတွေပေါ့နော်ဘယ်လိုလုပ်ငန်းတွေကိုစဉ်းစားထားတယ်ခင်ဗျာဘယ်လိုဒါဟိုအလားအလာတွေပေါ့နော်ဒါလေးတွေရှိတယ်လဲဆိုတာလေးကိုဒီချက်တော့ပြောပြပါလားခင်ဗျာ
私たちはラカイン州に限りません全土で
အဲ့ကျွန်တော်ကဆိုလို့ရှိရင်ရခိုင်ဒေသတစ်ခုထဲပဲဒီကျွန်တော်ကကုညပံ့ပိုးမယ်ဆိုတဲ့ဒီသဘောထားကကျွန်တော်လုံးဝမရှိပါဘူးမြန်မာစစ်နိုင်ငံလုံးအစိုင်းသာလဲကျွန်တော်တို့ဒီကုညပံ့ပိုးသွားမှာဖြစ်ပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ဒီကုညပံ့ပိုးရဲ့အချိန်မှာဆိုလို့ရှိရင်လည်းပဲဒီမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တဲ့ဒီကလေးတွေကိုကျွန်တော်လည်းမျိုးဒီဆင်းရဲဒုက္ခအတွေ့အကြုံတွေဆိုတော့မခံစားခံစီချင်ပါဘူးတကယ်တော့ကျွန်တော်ဆိုလို့ရှိရင်ဒီပထမဆုံးဒီ IDB ကက်မှာရှိတဲ့ဒီဒုက္ခတွေတွေပေါ့တပ်ပွဲဆောင်ပြည်သူတွေဆိုလို့ရှိရင်မူလဒေတာတို့ပြန်လည်ဖို့တော့ကိုကျွန်တော်ကုညပံ့ပိုးမယ်ဆိုလို့ရှိရင်ကလေးတွေတရားစင်စားရတဲ့ဒီအခွင့်အရေးပေါ့နော်ရှင်နာဖို့တော့ကျွန်တော်ကုညပတ်ဖို့တော့မှာဖြစ်ပါတယ်ဒီမျိုးကုညပတ်ဖို့မှာဆိုလို့ရှိရင်ဒီမှာနိုင်ငံတိုင်းနိုင်ငံလုံးအပိုင်းအတိုင်းကျွန်တော်ကုညပတ်ဖို့တော့မှာဖြစ်ပါတယ်အဓိကတော့ကလေးတွေဖြစ်ရှိတဲ့အမျိုးသမီးတွေဒီမှာနိုင်ငံမှာရှိတဲ့လူငယ်တွေအတွက်ကျွန်တော်ဆိုလို့ရှိရင်ဒီအသက်မိုးဝမ်းကြောင်းပေါ့နော်ဒီပညာရေးတက်အောင်ဆိုတော့မှာကုညပတ်ဖို့တွေလည်းကျွန်တော်ပြုလုပ်တော့မှာဖြစ်ပါတယ်အဓိကလူသားချင်းစာနာ၆ထိုင်ကုညပတ်ဖို့တွေဆိုတော့ပြုလုပ်တော့ဖို့တော့ဆုံးဖြတ်ထားပါတယ်ကုညပတ်ဖို့သွားတဲ့အချိန်မှာဆိုလို့ရှိရင်တစ်နှစ်နှစ်နဲ့ကျွန်တော်ကုညပတ်တစ်နှစ်နှစ်နဲ့ထဲပဲကျွန်တော်ကုညပတ်ဖို့သွားမယ်ဆိုတော့ဒီအစီအစဉ်ကြီးပဲချက်ကလုံးဝမရှိပါဘူးမြန်မာနိုင်ငံလောကငြိမ်းချမ်းသွားတဲ့အချိန်အထိဒီမှာနိုင်ငံဆိုရှင်သလုံးသွားတယ်ကြောင့်သူစုပြီးတော့နိုင်ငံတော်ဖြစ်တဲ့အချိန်အထိကျွန်တော်ဆိုလို့ရှင်ဒီဒုသာချင်းစာနာထောက်ထားတဲ့ကူညီပံ့ပိုးမှုတွေကိုဆက်စပ်မပြတ်ကူညီပံ့ပိုးသွားဖို့ကျွန်တော်ဆုံးဖြတ်ထားပါတယ်
။ဟုတ်ကဲ့အဲ့ဒါဆိုလို့ရှင်အခုမကြခင်ဘယ်တော့မှမြန်မာနိုင်ငံကိုသွားဖို့ရှိမှလဲခင်ဗျာ။အဲ့လိုသွားပဲဆိုလို့ရှင်နောက်ထပ်ဟိုအဆင့်တစ်ဆင့်ပေါ့နော်ဘယ်လိုစိတ်ရှိဆက်တိုးပြီးတော့လုပ်ဖို့စဉ်းစားထားတာပါလဲခင်ဗျာ
။そこに住む人たちへの平和の果実を与えると。
ဒီစတော့မြန်မာနိုင်ငံကတော့ဒီအဓိကရွေးချယ်ဆိုရှင်အများကြီးငြိမ်းချမ်းရေးအဖြစ်ခံရဆက်ရရှိဖို့ဆိုရှင်ဆန်းရရှိဖို့ဆိုချင်ပါတယ်ကျွန်တော်လက်ရှိဒီကုညီထောက်ပံ့မှုတွေပြုလုပ်လာဆိုလို့ရှင်အဖြစ်ခံရဆက်ထားတဲ့ data မှာရှင်းတဲ့ P2P တွေရဆိုလို့ရှင်ငြိမ်းချမ်းရေးရဲ့ဒီအသီးအဖွဲ့တွေပေါ့သူတို့ရရှိခံစားအားထားဖို့တော့ကျွန်တော်တို့လူအပ်တဲ့ကုညီပံ့ပိုးတွေမှုတွေကိုဆောင်ရွက်ပေးတဲ့ရှိပါတယ်ဒီ foundation ကဒါဆိုလို့ရှင်ဒီ foundation ဒီကုညီပံ့ပိုးမှုစတိုင်တွေကိုကျွန်တော်များဆိုပါတယ်လက်ရှိအခြေအနေမှာဆိုလို့ရှင်ဒီကရင် data နဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာဆိုလို့ရှင်ကျွန်တော်တို့ဒီဒုက္ခနဲ့တဲ့တွေအတွက်ကြောင်းဆောက်လုပ်ပေးတာတဲ့အိမ်ဆောက်လုပ်ပေးတာဒီလိုရှိအသက်မိုးဝမ်းကြောင်းပြန်တင်ကြပေးတာလည်းကျွန်တော်ဆောင်ရွက်ပေးလက်ရှိပါတယ်။အခုလက်ရှိအချိန်မှာဆိုရှင်ကချင်ပြည်နယ်မြစ်ချနာမှာရှိတဲ့ဒီဒုက္ခတွေအဲဒီဒီမူလတပ်ပေါ်ဆောင်ပြည်သူတွေပေါ့နော်ဒီမူလဒေတာမူလရောင်ပြန်တဲ့ဖို့တော့ကိုလည်းပဲကျွန်တော်ကူညီပံ့ပိုးမှုပြုလုပ်ပေးတဲ့အနေနဲ့အိမ်ဒီဆောက်ပေးတာလည်းကျွန်တော်ဆောင်ရွက်ပေးလက်ရှိပါတယ်။အခုချိန်ဒီကျွန်တော်ဒီအချိန်မှာ30%လောက်ကိုကျွန်တော်ပြောရောက်ခဲ့ပြီဖြစ်တဲ့ကြောင့်မလို့မြန်မာနိုင်ငံဆိုရှင်ဒီကျွန်တော်ဒီမွေးစားတဲ့ဒီတစ်ခုလို့နိုင်ငံတစ်ခုလို့ပါပဲ။ဒါကြောင့်ကျွန်တော်အချိန်ရရဆိုလို့ရှင်တော့ဒီအချိန်အချိန်ပြီးကျွန်တော်ပြန်တော့မှပါမယ်ဆိုရှင်ပါ။ဟုတ
်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာအဲ့တော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိစ္စတွေကိုကူညီဆောင်ရွက်ပေးနေတဲ့ Nippon Foundation နဲ့ဥက္ကဋ္ဌကြီး Mr. Yoyi Sasakawa ကိုအခုလိုဖြေရှားပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောပါရစေခင်ဗျာကျေးဇူးတင်ပါတယ်
ဆောမြန်မာနော်အဲဝိုင်းနော်တာမဲနီမချင်းရဲ့ question တစ်ခုတည်းရစ်နဲ့ deposit နဲ့ခရီးတော့ post ကမှခရီးချင်မှာအခန်းရှာမှုရှိခဲ့တယ်ပေါ့
အားရတော့ဒါမှစ
ကျေးဇူးတင်ပါတယ
်မင်္ဂလာပ
ါလာပါခင်ဗျာ
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစင်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email တင်မာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ကိုလံဘီယာနိုင်ငံမြို့တော်ဘိုဂိုတာမှာရွှေကတ်ထားတဲ့ဟမ်ဘာဂါတစ်လုံးကိုဒေါ်လာ60နဲ့ရောင်းချနေပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့မှာအမြင့်အာရုံကိုလှည့်စားနိုင်တဲ့ဖျားတိုက်တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မတ်အလိမ္မာတို့ကတင်ဆက်ထားပါတယ်
။ကိုလံဘီယာနိုင်ငံမြို့တော်ပိုဂိုတာကစားတောက်ဆိုင်တစ်ခုမှာရွှေစက်စောက်ပေးရင်တောက်တောက်ပြန်ပြန်အပေါ်ကထပ်လုပ်ထားတဲ့ဟမ်ဘာဂါအသားမြတ်ပတ်မုတ်ကိုရောင်းချလိုနေတာပါ။ ီဟမ်ဘာဂါအကြီးစားတစ်ခုရဲ့ဈေးနှုန်းကအမေရိကန်ဒေါ်လာ60ရှိပါတယ်။ပိုဂိုဒါမှာရိုးရိုးဟမ်ဘာဂါတစ်ခုကိုတော့အမေရိကန်ဒေါ်လာ5ဒေါ်လာကျော်ပေးရတာပါ။ဒီရွှေဟမ်ဘာဂါကိုပြင်သစ်ပါမို့အမျိုးအစား Brioche အလယ်မှာအသားနှပြားရဲ့မီးမြိုက်ထားတဲ့ဝက်ပေါင်ကြောင့်ကျွတ်ကျွတ်ရွရွကျက်သွန်ကျွတ်ကျော်ဒိန်ကဲအပြားနှစ်ထပ်ပါပါတယ်။ပါမို့အပေါ်မှာတော့အမေရိကန်ကကျင်းတွင်နဲ့စားလို့ရတဲ့16ပေးရည်ရှိတဲ့ရွှေပြားရွက်5ခုနဲ့အုပ်ထားတာပါ။ဒီရွှေရွက်ကျွတ်ရဲ့အထူကတော့3.3x3.15mm ရှိပါတယ်။ဒီရွှေနဲ့လုပ်တဲ့ဟမ်ဘာဂါတွေကိုတူရကီနိုင်ငံစားတောက်ဆိုင်တွေကနေအတွေ့အယူလုပ်ထားတာလို့ဒီကိုလံဘီယာကစားတောက်ဆိုင်ပိုင်ရှင်ထိုရိုမခွိုင်းကဆိုပါတယ်။ကိုဗစ် -19 ကရောဂါကာလနိုင်ငံသားခီးမသွားနိုင်တာမို့ကိုလံဘီယာနိုင်ငံကစားသုံးသူတွေကိုသူကဒီလိုဟင်းရအသစ်ဆန်းတွေပေးနိုင်ဖို့စိတ်ကူးထားတာပါရှင
်။အီတလီနိုင်ငံမှာအမျိုးသမီးတယောက်ဟာရိုးရပုံမြင်တွေကလက်ဆောင်ပေးတတ်တဲ့ဗီဖာနာဆိုမာကြီးပုံစံဝတ်ဆင်ပြီးတော့ကလေးစိတ်ယုံတစ်ခုကိုလက်ဆောင်နေသွားပေးခဲ့ပါတယ်။အီတလီတောင်တန်းဒေသကယ်ဆယ်ရေးအဖွဲ့ကအဖွဲ့ဝင်တယောက်ဖြစ်တဲ့ဒေါနယ်တယ်လာဆိုသူအမျိုးသမီးတဦးကဆုံးမကြီးအဖြစ်ဝတ်ဆင်ခဲ့တာဖြစ်ပြီးတော့ကယ်ဆယ်ရေးမှာသုံးတဲ့ကျိုးတွေကိုအသုံးချပြီးတော့ဆေးရုံထဲကိုကျိုးနဲ့သွဲဆင်းခဲ့တာပါခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်လိုပဲအီတလီရိုးရာပုံမြင်တွေကဘက်ဖာနာကလည်းဇန်နဝါရီလ5ရက်နေ့ညမှာကလေးတွေကိုလက်ဆောင်ပေးတတ်တာပါကလေးဆေးရုံကနေလှမ်းကြည့်နေတဲ့ကလေးတွေကိုလည်းဘက်ဖာနာကလက်ပြနှုတ်ဆက်ခဲ့ပါတယ်
ကိုရောင်းကနိုင်ငံကတရိတ်ဆိုင်ရုံမှာသတိစကားနဲ့ naive နင်းဖြူမလေးလို့နာမည်ပေးလိုက်တဲ့ရှားပါးကြားဖြူမလေးတကောင်မွေးဖွားလာပါတယ်။ဒါနဲ့လည်းဒီကြားဖြူမလေးကိုသူ့မိခင်အဝါရောင်ပင်ကားကြားမကြီးကမလို့ခြင်းတဲ့အတွက်လူသားတွေကမွေးမြူနေရပါတယ်လို့တရိတ်ဆိုင်ရုံတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာသားရဲ့တရိတ်ဆိုင်ရုံပုံငွေအဖွဲ့ WWF ကတော့ဒီကြားဖြူမလေးကိုမျိုးရိုးဗီဇပုံမှန်မဟုတ်ပဲမွေးလာတာလို့သတ်မှတ်ပြီးတော့တဘာဝရဲမှာတော့မတွေ့ရသေးဘူးလို့ပြောပါတယ်။ထိုင်မယ်လေအခုလိုတရိတ်ဆိုင်ရုံတွေမှာအများကြီးရှိတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံမင်းနီဆိုရာပြည်နယ်ကကြောင်ကြီးမျိုးထိမ့်သိမ်းဆောက်ရှောက်ရေးကိဟာကလေးလာချက်အရာတော့ဒါဟာဘေးငှားကြောင်မှာပါတဲ့ recessive ငုံနေတဲ့မျိုးရိုးဗီဇကြောင်ဖြစ်တယ်လို့ပြောပါတယ်။သူတို့ဟာအယ်ဘိုင်နိုယောဂါလိုအရေးပြားအယောင်ချေဓာတ်ချွတ်တယ်နေတာမျိုးဒါမှမဟုတ်တခြားမျိုးစိတ်တစ်ခုဖြစ်သွားတာမျိုးမဟုတ်ဘူးလို့လည်းပြောပါတယ်။
ဒီနိုင်ငံကိုင်ရိုမြို့မှာအမြင်အာရုံကိုလှည့်သားနိုင်တဲ့ပြားလိုက်တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီပြားလိုက်မှာရေကူးကန်အောက်ထည့်ရေမဆိုးပဲလမ်းလျှောက်သွားနိုင်ပြီးတော့လိုင်ကူထဲဝင်လိုက်ရင်အောက်ကမြေကြီးကကြောင်းပြန်လန်သွားတာမျိုးလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဓာရီအလုံးဟာအစစ်မှန်မဟုတ်ဘဲဓာရောက်တဲ့သူတွေရဲ့အမြင်အာရုံနဲ့ခံစားမှုအသိပေကိုလှည့်စားထားတာပါ။အဲ့ဒီလိုလှည့်စားထားတဲ့ပြားကမ်းမျိုး80လောက်ကိုဓာရောက်လည်ပတ်သူတွေအနေနဲ့ခံစားနိုင်ပါတယ်။ဧည့်သည်တွေရဲ့အာရုံတွေကိုလှည့်စားဖို့ဖန်တီးထားပြီးတော့တခုချင်းစီရဲ့နောက်ွယ်မှာသိပ္ပံနည်းတွေအပါအဝင်သင်္ချာနည်းပညာအရာနဲ့စိတ်ပညာအရာလည်းရှင်းပြနိုင်တာမျိုးပါလို့ပြရိုင်မန်နေဂျာကပြောပါတယ်။ရည်ရွယ်ချက်ကတော့ကျွန်တော်တို့မျိုးလုံးကမြင်တာမျိုးကိုဘုံနောက်ကဘာလို့နားမလည်ရတယ်လဲဆိုတာကိုရှာဖွေတွေ့နိုင်ဖို့ပါလို့လည်းမန်နေဂျာကပြောပါတယ်။လူကြီးတွေအတွက်သာမကကလေးတွေအတွက်ပါစီစဉ်ထားပါတယ်။
တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချက်ကိုပြောပြပေးပါမယ်။ဗြိတိန်မှာလက်ရှိကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတရက်ကိုလူနှစ်သိန်းကိုထိုးနှံပေးနေရကနေဆက်ပြီးတော့တစ်ပတ်မှာလူနှစ်သန်းချီထိုးနှံပေးဖို့အစီအစဉ်နေပါတယ်။ရောဂါကူးစက်နိုင်ခြင်းများသူတွေကို February လအလယ်လောက်မှာနောက်ဆုံးထားပြီးကာကွယ်ဆေးထိုးနိုင်ဖို့လိုအပ်တယ်လို့ဒီသတင်းပတ်ထဲကာကွယ်ဆေးထိုးနှံပေးတဲ့စင်တာကြီးတွေဖွင့်လှစ်သွားမယ်လို့ကျန်းမာရေးဝန်ကြီး Matt Hancock ကဒီကနေ့ပြောပါတယ်။ American Congress လွှတ်တော်တွေကိုလူ့အကြီးဝင်ရောက်စီးနှင်အောင်လှုံ့ဆော်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့သမ္မတ Donald Trump ကိုလွှတ်တော်ကနေအရေးယူဖို့အချိန်ကြီးလှုံ့ဆော်နေပါတယ်။သမ္မတကိုတရားစွဲဆိုမှုကိုတနင်္လာနေ့အစောဆုံးထားပြီးစတင်လှုပ်ဆောင်မယ်လို့ American အောက်လွှတ်တော်ဒီမိုကရက်အမတ်တွေကစနေနေ့ကပြောဆိုခဲ့ကြပါတယ်။ဒီမိုကရေစီနိုင်ငံတွေဖြစ်တဲ့ American ပြည်ထောင်စုနဲ့ Taiwan တို့အကြားတရားဝင်မဟုတ်သေးတဲ့နှစ်နိုင်ငံဆက်ဆံရေးကောင်းအောင်တည်ဆောက်နေချိန်မှာပဲ American အရာရှိတွေနဲ့ Taiwan တာဝန်ရှိသူတွေကြားဆက်သွယ်ခွင့်တင်းကျပ်ထားတာတွေကို American ဘက်ကဖြေလျှော်ပေးလိုက်ပါတယ်။American နိုင်ငံရေးဝန်ကြီး Mike Pompeo ကထိုင်ဝမ်ဟာယုံကြည်စိတ်ချရတဲ့မိဖက်နိုင်ငံဖြစ်တယ်လို့ရည်ညွှန်းပြောဆိုခဲ့ပြီး American ရဲ့ထိပ်တန်း agency တွေအနေနဲ့အရင်နှုန်းက American နိုင်ငံရေးဝန်ကြီးဌာနကထိုင်ဝမ်နဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုပြန်စဉ်းစားသုံးသပ်ဖို့တိုက်တွန်းထားပါတယ်။ တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများပြုဆင်အောင်ပါ
This program has come to you from the Voice of America, Washington.